Welcome to the Voice of America in Burmese.
Washington News of the American Tangani, Natana set it, San Royla Sequoia, Ingani Menekin season ago, Yamasano Jimene, Chanaigani Kuranaiti, Langamita Nasseli Lizen and Gazette, Langamita Dia Gozerugani, Town and Beni Bari, Jama Kimio Deba, Dimenekin the Nenago, Omiatune to Jobia Bibame. COVID 19 to Gawa Siri Yanni Pipime.新一代南岸队嘛，谁个冷冷的那边偏的啦？对呀，对，单独你俩被问那样纠察家务，特别说个把这么一部机构 ，Tedros Ghebreyesus 个，这年来呢，特别说互相不亏，是为嘛？特别被来把嘞。
More than 39 million doses of vaccine have now been administered in at least 49.
嘛，高危是龙邦，东是高端家务，前代人南岸里是高南岸嘛，偏为北部龙里这边呢，新一代南岸的南岸队。新一龙邦，那三个龙没比了，对呀，将表达了吧？格把这下陆政委表扬目将中央们安点心里批评，但哈，格把新一的南安队个得罪过，比上面批评批将来表扬嘞。大片新一的南安队个这么一老大人呢，啊，但愿支援独立个高官心没抽干，强大的南安队个这么爱爱独立个脱北了哈，蛮感冒睡觉呢。格把这罗单独一面批评老家部来搬家来吧嘞。COVID-19 高危事故，各方人员在单独人员家内部避开了过来的个拍摄他的 COVAX 一拍个高危事故路的公里二股时间呢，投资两万一比两亚布呢，那才一比两太亚布吧，时间难约了吧？特别们强大的人员两边个都比他的隔离这个偏偏嘛，所以也在对第三这个各方新的人员这些，在这里啦马萨丁偏右边的时间对，啊，看中啊难点路嘞。特别是几个个标靶人，今年内那个 Russia 那个变比较来的代表刚才 Alexei Navalny 个，也帮东西抽查不 ，Moscow 个第二组织个今年来的嘛没查嘛来吧嘞，毕竟俄国来的嘛，谁没个人 Navalny 哈，咱们那个嘛谁个大木看有你个呢？今年内那个不嘛总结 Russia 个变来的嘛 ，Moscow 个 Three Medieval 历史个要要钱，阿旁看个了批吧嘞。我个老人嘛，菜皮皮嘛，起端诶，实在等不成，阿用脚踢个时嘞，谁看看个阿比，阿拉老谁孤单朋友个阿吧，都个谁看不着 ，Russia 怎么了？布拉迪米尔普京个，他们一人个没别个阿批将，那帮人个陆地选家实实个别没 ，Russia 说阿个人好忙将，偏偏才能人说话嘞，这年人嘞都个喷死人下嘞，都哈，那上十里龙个家看没，别等干了没时间。偏比六百人个抗温节隔离个跑偏门嘞，喷死伊拉皮匠 ，Russia 阿拉伯人个标靶嘞。那帮那个民众偏六百步，乌拉巴搞么些？几个阿苏拉王达连，古拉他们个六块一三，下面就别的那样在问起来的。伊乌拉巴那样这个太阳也是这个当手个家伙嘞。American 那样在问起麦克邦比个，阿古罗喷死木这边的天然生产的路。牛大龙就一张白片，越高看他们那九百人越吃他嘞。Jake Sullivan 讲嘞，那帮那个六百部 Russia 阿那边那个当手给吧嘞。American 那个嘛，越高看他们那九百人啊，真的是真手把个，不如你嘛真把部牺牲他了，皮皮提不挨个。啊，转路打开门，俺爹个高个部队，我现在提醒嘛查他嘞 ，National Guard 龙就一张白片问，那当回一转 ，FBI 不好说，偷了一批肉个，故意压准是谁母的龙尼巴嘞。啊，库钱提着打破文瑞的嘛，清朝末的中间大忙破，别等那的中间批示奶奶们对呀的不咯，记者也要问起 Ryan McGarty 个 A B 的人谈那个表白嘞，大片直播转，龙中也查他都阿龙哥，那正东正边来是西部系列路来表白嘞，真的是真受我们待见嘛，人那对感伤比是为啥那表不，先把破事的球个路上的将偷那人的人来压他的路来表白嘞，他们那 Donald Trump 个偷看都嘞。我家的人家被说到过，我要新年给的偏将，提不过，他家真的是真受不了的不比，龙中一转，乌鸦被楼上来了吧？美国人家嘛，过了那巴拉斯加拉皮的转，他真的是真受不了，啊，到金融楼上那皮皮，今年我才是龙家，当中第一转的破瑞家，我那家的保安生来家嘛皮巴嘞。美国人家看他们那九百天的呢，要过要抗上金砖，我那生意不也是楼比？他们让 Donald Trump 出场给了十三亿多点六点内容，但古里亚他们让蒙杰应该真的拿你嘛标靶嘞？
拜登，美国 ကိုရှင်ဟင်း
ဘိုင်ဒန်အစိုးရဖွဲ့ကျန်းသစ္စာကျင်းစုပွဲဟာအရင်ထရမ့်အစိုးရဖွဲ့လက်ထက်ကအောင်မြင်ခဲ့တဲ့အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲတောင်ကိုရီးယားဆွေးနွေးပွဲတွေကိုအစ်စ်ပြန်ပြီးစနိုင်တဲ့အလှည့်ပြောင်းတစ်ခုဖြစ်ကြောင်းကိုရီးယားဘာသာနဲ့ပြောသွားတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့အစီအစဉ်တွေရပ်ဆိုင်ပြီးအပြန်အလှန်နဲ့အမေရိကန်ကအရေးယူထန်ခတ်မှုတွေဖြေလျှော့ပေးဖို့ရည်ရွယ်တဲ့ဆွေးနွေးညှိနှိုင်းမှုတွေကာလတားရှည်ရှင်းမတိုးနောက်ဆုံးဖြစ်နေချိန်မှာပဲ January 20မှာဂျိုးဘိုင်ဒန်ကသမ္မတတာဝန်ကိုစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားဂျာဝင်ညှိနှိုင်းပေးနေတဲ့သမ္မတမွန်ကသူဟာဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒမှာမြောက်ကိုရီးယားအရေးဦးစားပေးလောက်အောင်ကြိုးစားနေတာဖြစ်ပြီးဒါမှလည်းသမ္မတထရမ့်နဲ့ကင်မ်တို့ကြားစင်ကာပူကပထမဆုံးချိန်တွေ့ဆုံပွဲမှာရခဲ့တဲ့သဘောတူညီချက်အတိုင်းလိုက်ပြီးသူ့လုံနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။
အမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.13 ညဒိုင်းလိုမီတာ40 kHz 8.13 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်ကအင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကျွန်တော်အောင်မြတ်သူပါ။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်နောက်ထပ်သေဆုံးသူ20နီးပါးရှိပါတယ်။ကျန်းမာရေးနှင့်အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ18ရက်နေ့တနင်္လာနေ့ည8နာရီထုတ်ပြန်ချက်အရအတည်ပြုလူနာ489ယောက်နဲ့သေဆုံးသူ18ယောက်ရှိပါတယ်။အတည်ပြုလူနာအရေအတွက်ရက်ပိုင်းအတွင်းပထမဆုံးအကြိမ်900အောက်ရောက်သွားပြီမဲ့ COVID ကြောင့်သေဆုံးသူအနည်းငယ်များလာပါတယ်။သေဆုံးသူ18ယောက်မှာ15ယောက်ကရောဂါအခံရှိသူတွေဖြစ်ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့တွေ့ဆစ်ဆေးခဲ့တဲ့တက်ခွဲနမူနာစုစုပေါင်း 18,835 ခုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနိုင်ငံလုံးအတိုက်အခံနဲ့လှုပ်ဆောင်နေတဲ့နှကောင်းစည်းတွေမဖြစ်မနေတတ်ဖို့လူထုလှုပ်ရှားမှုစီမံချက်ကိုပါဝင်ကြဖို့လည်းတိုက်တွန်းထားပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO အနေနဲ့ဆေးဘက်ဆိုင်ရာအချက်အလက်တွေနဲ့နမူနာတွေကိုရရှိဖို့ရန်ဝူဟန်မြို့လေကောင်ကကျန်းမာရေးဆောက်ရှောက်သူတွေလူနာဟောင်းတွေတကယ်ကံလို့တမားရီအားလုံးကိုတွစ်ဆုံမေးမြန်းခွင့်ပြုဖို့တရုတ်နိုင်ငံကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ WHO ဦးဆောင်တဲ့လွတ်လပ်တဲ့ကျွမ်းကျင်သူများအဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ရဲ့မူလစစ်မြစ်ကိုစူးစမ်းဆုံးဖြတ်နိုင်မှုအတွက်တရုတ်နိုင်ငံဝူဟန်မြို့ကိုဇန်နဝါရီလ14ရက်ကတည်းကရောက်ရှိနေတာဖြစ်ပြီးမြေပြင်မှာကွဲမစင်းခင်တွာလာခွင့်ကန့်သက်ခြင်းခံထားရတဲ့ရသက်သက်နှစ်ပတ်အတွင်းတရုတ်နိုင်ငံကျွမ်းကျင်သူတွေနဲ့အွန်လိုင်းဗီဒီယိုမှတဆင့်အမေးအဖြေတွေပြုလုပ်နေကြတာဖြစ်ပါတယ်။မူလဗိုင်းရပ်စ်ပြန့်နှံ့လာနိုင်တဲ့အတိုင်းအတာကိုဖုံးကွယ်ထားတဲ့လူတွေတရုတ်နိုင်ငံကိုဆွတ်ဆွဲထားပြီး WHO ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လည်းပွင့်လင်းမြင့်တာမှုရှိရမယ်လို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားတာပါတရုတ်နိုင်ငံအနေနဲ့ဝူဟန်မြို့ကလူတွေနဲ့ပတ်ဝန်းကျင်ဆိုင်ရာအထောက်အထားတွေပေါ်တိတ်ပတ်နေကြလေးလာတာတွေအားလုံးကိုမျှဝေသင့်တယ်လို့အမေရိကန်ကျန်းမာရေးနဲ့လူဆောင်ရေးအရေးမြင့်ဌာနကပြောဆိုထားတာတွေရှိပါတယ်ဒီအတောအတွင်းတရုတ်နိုင်ငံအရှေ့မြောက်ဘက်ပြည်နယ်တွေမှာလူတရာထက်မနည်း COVID-19 ရောဂါပိုးသစ်တွေကို6ရက်ဆက်တိုက်ဆန်းသက်တွေ့ရှိရတယ်လို့ပြီးခဲ့တဲ့ဒေသတွေကရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်။လူဦးရေတန်းလောက်နေထိုင်တဲ့ဂျူလင်ခရိုင်ရဲ့မြို့တော်ကောင်စလင်းမှာထိန်းချုပ်မှုအသစ်တွေကိုချမှတ်ဆောင်ရွက်လျက်ရှိပြီးစုစုပေါင်းလူဦးရေ29တန်းလောက်အသွားအလာထိန်းချုပ်ခြင်းခံနေရပါတယ်။ Global Times သတင်းစာကြီးရဲ့ဖော်ပြချက်အရဒေတာဆက်တစ်ခုမှာအသွားအလာကန့်သက်ထားပြီးအထူးဆန်သက်ရေးအစီအစဉ်တွေကိုလည်းစတင်ဆန်သက်ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။တရုတ်နိုင်ငံဟာပြည်တွင်းထုတ် COVID-19 ကာဝယ်ဆေးနှမျိုးစလုံးကိုထုတ်လျက်ရှိပြီးပြီးခဲ့တဲ့ဇူလိုင်လကတည်းကအရေးပေါ်အနေနဲ့အသုံးပြုခဲ့ရမှာအခုဆိုလုံးရေဆယ်တန်းတက်မနေအထိုးနိုင်ခဲ့ပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အိန္ဒိယနိုင်ငံရဲ့မြို့တော်အနောက်မြောက်ဘက်ဘာဂျစ်စတန်ပြည်နယ်မှာလာပေါင်းများစွာပိတ်ထားခဲ့ရတဲ့အထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးလိုက်ပါပြီ။မြို့တော်နယူးဒီလီနဲ့ဂျပန်မြို့ရဲ့ဆယ်တန်းနဲ့ဆယ့်နှစ်တန်းကျောင်းသားတွေကိုကျောင်းဝင်နဲ့မဝင်ခင်မှာအပူချိန်တိုင်းတာကိုတာဝန်တရအနေနဲ့လုပ်ကြရပြီးကျောင်းအနာဘယ်တွေကလည်းဘေးအန္တရာယ်ကြိုတင်ကာကွယ်ရေးအနေနဲ့နှာခေါင်းဆီးတွေနဲ့လက်ဆေးရည်တွေကိုပေးဝေနေပါတယ်။ယောဂကြိုတင်ကာကွယ်ရေးနဲ့ပတ်သက်ပြီးကျောင်းဆရာမတစ်ဦးဖြစ်တဲ့ဆာဗိုဒီယာ၊ကင်ညာ၊ဗီတာလီယာကတော့အခုလိုပြောပါတယ်
हम बहुत खुश हैं और अपने दोस्तों से मिलेंगे जिनकी अभी मतलब याद आई थी और जब हम लॉकडाउन में मतलब पढ़ते थे घर पे कई लोगों के पास नेटवर्क इशू होता था
कोविड-19 ने बदत भी लो एट चुटिंग का कोई सीजन आ लोगों को चमारो लोग नहीं बारे क्लीरिया तुरु चौंवे ने वेना जे मा अपू जे टाय आ बारे तुरु मा नकाउ सी मशी हैं नकाउ सी पे बारे लेट से भी रो मा तुरु को अखने ဝင်ခွင့်ပေးပါတယ်အတန်းထဲမှာလဲလူချင်းချားပြီးနေဖို့အတွက်သတိပေးချက်တွေဆက်ပြီးတော့ထားပါတယ်ပြည်ထောင်စုအစိုးရကတော့ကျောင်းတွေကောလိပ်တွေနဲ့အခြားပညာရေးအဖွဲ့အစည်းတွေကိုတဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်ရမှာလိုင်းနာရမယ့်စည်းကမ်းချက်တွေကိုပြီးခဲ့တဲ့နှစ်ကတည်းကထုတ်ပြန်ထားပြီးဖြစ်ပါတယ်။ အသေးပြောက်များတဲ့ကိုရိုနာဗိုင်းရပること ကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံဟာပညာရေးအဖွဲ့အစည်းတွေအားလုံးကိုအွန်လိုင်းသင်တန်းတွေအဖြစ်ပြီးခဲ့တဲ့နှစ်မတ်လတွေကပြောင်းလဲတင်ကြားစေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့တရက်ထဲတွင်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်ကူးစက်သူ 14,000 နီးပါးရှိပါတယ်အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာအမေရိကန်နိုင်ငံပြီးရင်ဒုတိယကူးစက်မှုအများဆုံးဖြစ်ပြီးကိုရိုနာဗိုင်းရပ်ကြောင့်လူတသိန်းခွဲခန့်သေဆုံးခဲ့ပြီးတသန်းကျော်ကူးစက်ခြင်းခံရပါတယ်။ဆီးရီးယားနိုင်ငံမှာရှိတဲ့အစ္စလာမစ်စစ်သွေးကြောတွေစီကိုငွေကြေးရယူလွှဲပြောင်းပေးတယ်လို့ဆွတ်ဆွဲခံရတဲ့ကရာချီမြို့တောင်ဘက်ခြမ်းမှာနေထိုင်တဲ့ပါကစ္စတန်တက္ကသိုလ်ကျောင်းသားတဦးကိုပြီးခဲ့တဲ့တင်းလာတွေကဖမ်းဆီးလိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်တိကျဖြစ်ရတဲ့ခုအဖြစ်ပါကစ္စတန်စစ်တပ်ကပြောဆိုရမှာတော့နိုင်ငံရဲ့အနောက်ဘက်အာဖဂန်နစ္စတန်နယ်စပ်အနီးပုံကူရနေရာတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးဝါရင်အကြံဖက်သမား2ဦးကိုတုတ်တင်နိုင်ခဲ့တယ်လို့ဆိုပါရယ်တတိယအကြံဖက်သမားကိုတော့ဒန်ယာနဲ့ဖမ်းဆီးရမိတယ်လို့ဆိုပါရယ်ဆင်ခရိုင်ရဲ့အကြံဖက်တိုက်ဖြတ်ရေးအဖွဲ့ကနေပြီးတော့ IS ဖွဲ့ရဲ့အဖွဲ့ဝင်တစ်ဦးဖြစ်တဲ့အင်ဂျင်နီယာနောက်ဆုံးနဲ့ကြောင်းသားဦးမာဘန်ခါလစ်ကိုနိုင်ငံသားကိုထွက်မပြေးခင်ယထာဘောမတက်မီပေါ်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါရယ်ခါလစ်စီကတင်းစီရမိတဲ့လက်ကင်ဖုန်းနှလုံးထဲကပေါ်ထုတ်တွေ့ရှိတဲ့အဆက်အသွယ်တွေအရပါကစ္စတန်နိုင်ငံထဲမှာ Dash လို့ RL လို့ခေါ်တဲ့ Islamic State Islamic နိုင်ငံထူထောင်ရေးရန်ပုံငွေရှာဖွေပြီး Syria နိုင်ငံတွေကိုပေးပို့တယ်လို့ပါကစ္စတန်ဒဏ်ရန်အကြံဖက်ဌာနကမှတ်ချက်ပေးထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကတည်းကဒီရန်ပုံငွေထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပြီးသူဟာပါကစ္စတန်နဲ့ Syria မှာအကြံဖက်လုပ်ငန်းတွေကိုစီစဉ်ဆောင်ရွက်နေတဲ့မိသားစုနဲ့တိုက်ရိုက်အဆက်အသွယ်ရှိတယ်လို့လည်းမှတ်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းပါကစ္စတန်နိုင်ငံကအကြံဖက်တိုက်ခိုက်မှုတွေကို IS အဖွဲ့ကနေပြီးတော့စီစဉ်ညွှန်ကြားခဲ့တယ်လို့မှတ်တမ်းတွေလည်းရှိနေတာပါ။အဲ့ဒီထဲမှာဒီလအစောပိုင်းကနိုင်ငံရဲ့အနောက်တောင်ဘက်ဘလူချစ်စတန်ခရိုင်ထဲကကြောက်မီစီတွင်လို့တမ10ဦးကိုတပ်ဖြတ်ခဲ့တာတွေလည်းပါဝင်ပါတယ်။ပါကစ္စတန်စစ်တပ်ကအခုလိုဝါဇီရစ်စတန်ပြည်နယ်ထဲစီးနှင်းခဲ့ရမှာအထေရမိခဲ့တဲ့စစ်သွေးကြွနှစ်ဦးဟာအကြံဖက်သမားတွေရဲ့နှီးပြတွေဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။နောက်ဆုံးသတင်းတွေကိုဒေါ်ခင်မျိုးတက်တဲ့လူကျင်းပြပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။ဗလီရှားနိုင်ငံမှာကာယောဂါကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ဆလန်ဂေါပြည်နယ်မှာစိတ်ယုံတစ်ခုနဲ့အတူတူအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား300ကျော်ကိုကိုဗစ်ရောဂါပိုးကူးစက်ခံရတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါကာယောဂါကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဆလန်ဂေါကစိတ်ယုံတစ်ခုမှာယာနေရှိတဲ့မြန်မာအလုပ်သမားတွေရောဂါကူးစက်ခံခဲ့ရတာဖြစ်ပါတယ်။ကူးစက်ခံရသူတွေကတချို့ကတော့ဆေးရုံတွင်ကုသပေးဖို့စီစဉ်နေတယ်လို့လည်းမလေးရှားနိုင်ငံမြမတန်ယုံအလုပ်သမားတန်ရာရှိဦးဝင်းမင်းစိုးကပြောပါတယ
်ကျွန်တော်တို့ကတော့လောလောဆယ်ကတော့ဟိုဆက်ရုံအနေနဲ့ကတော့ယောဂဘူးကူးတဲ့အလုပ်သားတွေကိုလေဒီတန်းခွဲထားတယ်ပြီးရခွဲထားတယ်ဆိုတာလည်းသူရင်ရတဲ့သူတွေဆိုရင်တော့ဆေးရုံမှာပဲကျွန်တော်တို့ကကုသမှုပေါ့နော်ခံယူဖို့ဟောလောက်ထားတယ်နောက်တစ်ခုကစိတ်ပြီးတော့သူရင်နေရာမရှိတဲ့အခြေအနေတွေမှာဆိုရင်ကျွန်တော်တို့ကဒီ quarantine center တွေရှိတယ်ပါနင်းဆန္ဒတွေမှာသူတို့စနစ်တကျတော့ဖွဲထားပါလေဗျာဟုတ်ကဲ့
ကာယောဂထိ ंछ ုပ်ရေးစီကံချိုးဖောက်သူတွေကိုပြင်းပြင်းထန်ထန်အရေးယူမဲ့အကြောင်းသတိပေးထားတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေစီကံလိုက်နာကြဖို့လည်းမြန်မာတန်ယုံတာဝန်ရှိသူတွေကသတိပေးထားပါတယ်ကာယောဂကူးစက်မှုတွေကြောင့်တရားဝင်အထောက်အထားမရှိဘဲနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်စရာကောင်းတယ်လို့လည်းမလေးရှားခြေဆိုင်ကပုံးမြန်မာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပါတယ်
လက်ရှိမလေးရှားရဲ့အနေအထားဘာလို့ဆိုတော့ယောဂတွေကတနေ့တနေ့အများပြနေတာတွေ့ရတယ်။ဒီတွေ့တဲ့အခါကျတော့အလုံးကကြောက်တယ်ပေါ့။ဒီတိုင်းကဟုတ်ကဲ့။မထောက်အထားမရှိတဲ့လူတွေကတကယ်ကိုဒီမလေးရှားမှာတော့တကယ်ကိုအန်တီရရှိတယ်။ဘာဖြစ်လို့လဲဆိုတော့တရားမဝင်နေထိုင်နေတဲ့ကြောင့်သူကတအားချောက်ဖို့ပေါင်းနေတယ
်။ကာယောဂကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့မလေးရှားအစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆလန်ဂေါ၊ဂျိုဟော၊ပီနန်၊ကွာလာလမ်ပူပူထရာဂျာရာနဲ့လေဘူအန်တို့မှာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ခဲ့တာပါမြန်မာနိုင်ငံသားအများပြားနေထိုင်ကြတဲ့ဒေသတွေမှာကာယောဂကူးစက်မှုတွေကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးတွာလာလှုပ်ရှားမှုတွေကန့်သတ်လိုက်တာကြောင့်အလို့ကိုင်းတဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတယ်လို့လည်းကွာလာလမ်ပူမျိုးကအထက်ချုပ်ဆက်ယုံမှာအလုံလုံနေတဲ့ကိုထွေးလေးကပြောပါလေ
ကျွန်တော်တို့ကအဆင်ပြေပါတယ်တတိယအဆင်ပြေထားတယ်လေစားသောက်ဆိုင်ကြီးကတော့အဆင်မကောင်းဘူးကျွန်တော်တိရဆိုင်ဆိုရင်အများကြီးပဲပိတ်တယ်လို့သူတို့ထမင်းပိုးလေးတော့ပေးတာပေါ့နော်သူတို့လည်းနည်းနည်းတော့တော်သေးတယ်လောက်တော့လောက်ရတယ်ဒုက္ခရတယ်တော်တော်ရတယ်ရောက်တယ်အဆင်မကောင်းဘူ
းမလေးရှားနိုင်ငံမှာယောဂကူးစက်ခံရသူတနေ့ကို3000ဝန်းကျင်ရှိနေပြီးအခုနောက်ဆုံးထုတ်ပြန်ထားတဲ့စာရင်းအရနိုင်ငံတွင်းကူးစက်ခံရသူပေါင်း 36,000 ကျော်နဲ့တည်ဆုံးသူ600ကျော်ရှိနေပါတယ်ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ဒီတဲ့နိုင်ငံမှာတော့မျိုးဗီဇဆင်ခဲ့ပြောင်းလဲလာတဲ့ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ကိုတွေ့လာရတဲ့အတွက် ယောဂပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ဖို့ဇန်နဝါရီလ16ရက်နေ့ညနေ6နာရီကစပြီးတော့ညမထွေအမိထုတ်လိုက်ပါတယ်။ဒါကြောင့်လည်းပဲညနေနေဝင်တာနဲ့လူတွေလည်းစိုက်နေပိတ်ပြီးတော့အေးဆော့ဆော့ပြန်နေကြရပါတယ်။ရိုက်တာသတင်းတစ်ပုဒ်ကိုခြေခံပြီးတော့ကျွန်တော်သားညူတင်ပြပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သူနိုင်ငံမှာသေဆုံးသူ9000ထိရှိသွားပါပြီ။ကာယယောဂကြောင့်ကမ္ဘာမှာသေဆုံးသူအများဆုံးရှိတဲ့9ခုမြောက်နိုင်ငံလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဆက်ပြီးတော့တွေ့ကြရတဲ့ကူးစက်မြန်ဗီဇအပြောင်းပို့တွေကူးစက်လာနေတဲ့အတွက်ပြည်သက်ဆူရကဒီကိစ္စပေါ်မှာထူဆိုးဝင်နေတာပါအခုဆိုရင်ဗီဇအပြောင်းပို့တဲ့ကူးခံသူတက်ရခိုင်တော့ဝင်ကျင်ရှိနေပါတယ်ညမထွေအမေတစ်ကသတ်မှတ်ချိန်ထက်2နာရီဆိုပြီးတော့ည6နာရီကနေပြီးတော့မနေ့6နာရီထိသတ်မှတ်ထားပါတယ်ဥရောပသမဂ္ဂဝင်မဟုတ်တဲ့ဖိပတိုင်းပြည်ကနေပြီးတော့ပြည်သက်နိုင်ငံကိုလဲအောင်မဲ့သူတွေအနေနဲ့ဆက်ရောက်ချိန်မှာကိုဗစ် -19 ပိုးမရှိကြောင်းတခွဲစစ်ဆေးချက်ကိုပြသရမယ်ပြင်ရောက်ချိန်တစ်ပတ်ကြာတိကျခွင့်နေကြရမှာဖြစ်ပါတယ်
pas en capacité de le mesurer mais si je suppose qu'il y a autant de scientifiques qui se réunissent pour la question
ဒီကိစ္စမှာကျွန်တော်ကပညာရှင်တော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကိုသိပ္ပံပညာရှင်တော်တော်များများပူးပေါင်းလုပ်ကင်ထားတာဆိုရင်တော့ဒါသိပ်ကောင်းတဲ့လုပ်ရဖြစ်မှာပ
ါစီးပွားရေးလုပ်ငန်းရှင်တွေကတော့လုပ်ငန်းရှုံးပေါ်မှာကိုကာမီအောင်လို့စနေနေ့တွေမှာမနေ့9နာရီခွဲလောက်ကစပြီးတော့ဆိုင်ဖွင့်နိုင်ဖို့စီစဉ်နေပါတယ်ပြည်သက်နိုင်ငံဒေသအတော်များများမှာနှင်းတွေကျပြီးတော့ရာသီဥတုအေးနေတာကြောင့်မလို့ညနေပိုင်းရောက်တာနဲ့လမ်းတွေပေါ်မှာလူသူကင်းရှင်းကုန်ပါတယ်
Mais en tout cas moi avec des enfants je trouve qu'à 18h c'est pas gênant c'est l'heure où il fait nuit.
ကလေးရှိတဲ့လူတွေဖုန်ညနေ6နာရီအပြင်မထွက်ရအမိန်ကပြဿနာမရှိပါဘူး။အဲ့ဒီအချိန်ဆိုရင်မောင်းနေပြီလေ။ရေချိုးရမှအချိန်မလို့ကျမတို့လည်းအိမ်ပြန်ကြတဲ့အချိန်မှာဒါပေမဲ့အလုပ်ပြန်စားတဲ့တင်းလာလို့နေမျိုးဆိုရင်တော့တမျိုးဖြစ်မယ်ထင်ပါတယ်။အခုလိုစနေဆိုရင်တော့ကိစ္စမရှိပါဘူး
။ကျောင်းသူတယောက်ဖြစ်တဲ့ Methodist ကတော့ညမထွက်ရအမိန်ကြောင့်မလို့ပုံမှန်ထက်ဆိုပြီးတော့သွားလာလုပ်ကင်ရတာလောက်ပဲပြောင်းလဲရှိတယ်လို့ပြောပါတယ်။ဒါပေမဲ့လည်းမြန်မာဆိုင်ဖွင့်ထားတဲ့ Michael Levy ကတော့ဆိုင်စောစောပိတ်ရတာကိုသိတဲ့ဘောမကြပါဘူး
။ Bon le weekend c'est peut-être moins gênant mais en semaine on a les sorties de bureau initialement vers
18h. ကိုယ်ကကောင်းကောင်းမလုပ်နိုင်ဘူးလို့ကျွန်တော်ကတော့ခံစားမိပါတယ်။စူးမိတ်ကတော့လိုက်နာရမှာပါ။ဒါပေမဲ့ကျွန်တော်ဖောက်တယ်လေကိုယ်ကစောင့်ဦးပေးတယ်လေ။ကိုယ်သဘောအတိုင်းသာလုပ်လို့ရမယ်ဆိုရင်တော့ဆိုင်ကညနေ9နာရီခွဲလောက်မှပိတ်ဖြစ်မှာပါ။
ဒါပေမဲ့ရုပ်ပိတ်ရက်တွေမှာဆိုင်ပိတ်ထားစရာမလိုတဲ့အတွက်တော့စိတ်သက်သာရရမိတယ်လို့စီးပွားရေးလုပ်ကိုင်နေသူတွေကပြောပါတယ်။ရုပ်ပိတ်ရက်တွေမှာသာဆိုင်ပိတ်ထားရင်ပုံပြီးတော့ထိခိုက်မယ်လို့လည်းဆိုပါတယ်။အစိုးရရဲ့ကန့်ယောဂကန့်သက်ချက်တွေကထိရောက်မှုရှိမယ်လို့ယုံကြည်ပေမဲ့လည်းစီးပွားရေးလုပ်နေသူတွေကတော့ဝင်ငွေထိခိုက်မှုတွေရှိတယ်လို့ပြောကြပါတယ်။အခုလိုမျိုးဝင်ငွေကျဆင်းလာတဲ့အတွက်ဘယ်ကအကူအညီရမလဲဆိုတာမသိနိုင်ဘူးလို့အလုပ်ကနားခိုင်းထားရတဲ့ဆိုင်အလုပ်သမားတွေအတွက်လည်းပူပင်နေကြရတာပါ။ပြည်ထောင်နိုင်ငံမှာနေစဉ်ပူးကူးခါသူ2000လောက်ရှိတယ်လို့ပဲဆေးရုံရေးပေါ်လူနာဌာနကိုရောက်လာတဲ့လူနာတွေကလည်းပုံမှန်တိုးလာနေပါတယ်။ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးဖြန့်ချိမှုနှိမ့်ခွင့်နေတဲ့အပေါ်မှာလည်းပြည်သက်ဆူရအနေနဲ့ဝေဖန်တာတွေခံနေရပါတယ
်။မင်္ဂလာပါတော်ရရှိများရှင်ကျမတင်ကြီးချင်ပါအမေရိကန်သမ္မတရွေးကောက်ပွဲမှာပထမဆုံးအမျိုးသမီးတစ်ဦးအနေနဲ့အနိုင်ရခဲ့သူရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ဟာဒီသတင်းပတ်အတွင်းသမိုင်းမှတ်တိုင်တင်ခဲ့ပါပြီ။အမေရိကန်ဆိုရရဲ့ဒုတိယအနာအကြီးဆုံးယာရုနေယျအထိရှောက်လှမ်းလာတဲ့မစ်ဟဲရစ်ရဲ့အကြောင်းစူးစီးတင်ပြထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာတာဝန်ခံကက်သရင်းချစ်စင်ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်။အမေရိကန်ပြည်တော်စုရဲ့သမိုင်းဝင်အခိုက်အတန့်တစ်ခုပါ။
While I may be the first woman in this office, I will not be the last.
ဒီရရုအတွက်သူဟာပထမဆုံးအမျိုးသမီးပါ။ဒါပေမဲ့နောက်ဆုံးမဟုတ်နိုင်ပါဘူးတဲ့။ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ပါရှင်။ဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်ဖို့လူမဲနဲ့အိန္ဒိယအနွယ်အမေရိကန်အမျိုးသမီးတဦးဖြစ်တဲ့သူမကိုရွေးချယ်ခဲ့ကြတဲ့အတွက်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မဲဆန္ဒရှင်တွေကိုအသက်56နှစ်အရွယ်ဟဲရစ်ကကျေးဇူးတင်ကြောင်းပြောပါတယ်။ဗာဂျီးနီးယားတက္ကသိုလ်ကဘာဘရာပယ်ရီကအခုလိုပြောပါတယ
်။ We've had women in the Supreme Court. We have Nancy Pelosi.
တရားရုံးချုပ်မှာအမျိုးသမီးတွေရှိနေပါပြီ။လွှတ်တော်သဘာဝတိအဖြစ်လဲ Nancy Pelosi ရှိနေပါတယ်။ဒါပေမဲ့အစိုးရအဖွဲ့မှာတော့အမျိုးသမီးဒုတိယသမ္မတသမ္မတဆိုတာမရှိသေးပါဘူးတဲ့ဒါတည်းမကပါဘူးလူပြူမဟုတ်တဲ့အမျိုးသမီးနောက်တိုးတက်ရာတိုးတက်ချောင်းအတွက်ဒီနိုင်ငံကိုလာကြတဲ့ရွှေပြောင်းမိဘတွေကနေမွေးဖွားလာတဲ့အမျိုးသမီးတဦးဖြစ်နေတာပါလို့ပြောဆိုခဲ့တာပါအိန္ဒိယမိခင်နဲ့ဂျမေကာဖခင်တို့ကနေမွေးဖွားလာတဲ့ဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အောက်ကလန်မှာကြီးပြင်းခဲ့ပါတယ်လူမျိုးကွဲပြားမှုတွေကိုတသားတည်းဖြစ်စေရေးကျူးပန်းမှုတစ်စိတ်တစ်ပိုင်းအနေနဲ့သူငယ်ငယ်ကတက်ခဲ့တဲ့ကျောင်းကနိုင်ရမှာလဲသူ့ပုံကိုရေးဆွဲထားပါတယ် ဒီမိုကရက်လွှတ်တော်မှဘာဘရာလီကအခုလိုပြောပါတယ်
But she's broken so many glasses.
အမျိုးသမီးတွေအတွက်မမြင်နိုင်တဲ့အတားအဆီးတွေကိုသူကချိုးဖောက်ခဲ့တာပါတဲ့။လူမဲတွေအများစုတက်ကြတဲ့ Washington DC Howard တက္ကသိုလ်ဘွဲ့ရ Harris က2004ခုနှစ်မှာ San Francisco ရဲ့ပထမဆုံးသောလူမဲအမျိုးသမီးအစိုးရရှေ့နေဖြစ်လာခဲ့ပြီး2010ပြီးနှစ်မှာတော့ California ပြည်နယ်ရှေ့နေချုပ်ဖြစ်ခဲ့ပါတယ်
။ Hands up! Hands up! Hands up!
ပြီးခဲ့တဲ့နေရာဒီလူမဲအရေးဆန့်ကျင်ဆန္ဒပြမှုတွေအတွင်မှာတော့ Harris ဟာလူတွေသိထားတာထက်ပိုပြီးတင်းမာတဲ့အစိုးရရှေ့နေတူဖြစ်တယ်ဆိုပြီးမကျေနပ်သူတချို့ရှိခဲ့သလိုတေတံကိစ္စနောက်ရဲတပ်ဖွဲ့ရဲ့မှားယွင်းတဲ့လုပ်ရက်တွေအပေါ်တာဝန်ခံမှုမရှိတဲ့အရေးတို့နဲ့ပတ်သက်ပြီးလဲအငင်းပွားပွဲဖြစ်ခဲ့ပါတယ
် This is a moment in time that is requiring us to fight
အထက်လွှတ်တော်အမှအဖြစ်ရွေးကောက်ခံရပြီးတဲ့နောက်Harris အနေနဲ့ California ပြည်နယ်မှာပထမဆုံးမှတ်ချက်တင်နိုင်ခဲ့တာပါ Texas တက္ကသိုလ်က Shannon Bowne O'Brien ကအခုလိုပြောပါတယ
် It's important that people
ကိုနီးတူလုပ်ပိုင်ခွင့်အာဏာရှိသူတွေနဲ့တွေ့ဆုံရတာဖြစ်ပြီးဒါကအရေးကြီးပါတယ်အတော်တရာမိတွေးတယောက်အဖြစ်သူ့ကိုယ်သူညှို့လေရှိတဲ့ Harris ကရှင့်နေ Dolph M. Hope ကိုလက်ထပ်ထားတာဖြစ်ပြီးသူကလည်းအင်ဘီရိုသမိုင်းမှာပထမဆုံးသောဒုတိယသမ္မတရဲ့ခင်ပွန်းဖြစ်လာမှာပါဒုတိယသမ္မတရဲ့အရေးကြီးဆုံးလုပ်ငန်းကတော့လူအယင်သမ္မတကိုစားတာဝန်ထမ်းဆောင်ဖို့အစင်းသင့်ရှိရေးဖြစ်ပြီး Harris ကတော့သူ့ရဲ့သမိုင်းဝင်ပထမဆုံးဆိုတဲ့အခြေအနေတွေကိုသုံးလာနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ဗာဂျီးနီးယားတက္ကသိုလ်က Barbara Perry ကအခုလိုပြောပါတယ်
She can be a stateswoman representing the United States.
သူမအနေနဲ့အမေရိကန်ရဲ့အဓိကအမျိုးသမီးနိုင်ငံရေးခေါင်းဆောင်တဦးဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့တမှုထူးခြားတဲ့ပြရုပ်ကိုပြသနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်းကိုခီးသွမ်းမယ်လို့ယူဆတဲ့အကြောင်းပြောဆိုခဲ့တာပါ။အင်ဘူရောကကမ္ဘာအခမ်းအနားအတွက်သူမရဲ့ဘိုးဘွားတွေနေထိုင်ခဲ့ရာအိန္ဒိယကရွာမှာလည်းဂုံပြူခဲ့ကြပါတယ်ရှင်။
တဲ့ကျန်တဲ့စာချင်းဆူရင်းနီဟာအမေရိကန်ပြည်ထောင်စုမှာပြည်သူတွေရွေးချယ်အစိုးရအုပ်ချုပ်တဲ့အတွေ့အခေါ်အသွင်ရှင်မှုကိုခိုင်ခိုင်မာမာပြရနေလေဖြစ်ပါတယ်။ခေါင်းဆောင်တဲ့ကျန်တဲ့စာချင်းဆိုပြီးအုပ်ချုပ်မှုအာဏာအနှင်းဖို့သဘောတူလိုက်တဲ့နေ့လေဖြစ်ပါတယ်။ဒီနေ့မှာတမိုင်းရဲ့အမွန်မြတ်ဆုံးအခမ်းကဏ္ဍတင်မျှော်လင့်ချက်တွေကိုပုံဖော်ကြပါစို့လို့သမ္မတဟောင်းဘီလ်ကလင်တန်ကပြောခဲ့ပါတယ်။သမ္မတအသစ်တွေကနောင်လေးနှစ်အုပ်ချုပ်မဲ့သူတို့ရဲ့ရည်တည်ချက်သဘောထားတွေကိုချပြလေးရှိပါတယ်။သမ္မတဟောင်းဂျွန် F. ကင်နေဒီကကျွန်တော်တို့မှာကြောက်ရွံ့နေခြင်းကိုသာကြောက်ရမှာလို့ပြောခဲ့ဘူးပါလေ။တိုင်းပြည်ကကိုယ့်အတွက်ဘာလို့မလဲမမေးပါနဲ့။ကိုကတိုင်းပြည်အတွက်ဘာလို့ပေးနိုင်မလဲမေးပါလို့လည်းကင်နေဒီကပြောခဲ့ပါဗျ။
It's a real opportunity for
American နေအတွက်တကယ့်ကိုအသစ်တစ်ဖန်ပြန်စားခွင့်အခွင့်အလမ်းတစ်ခုပါ။သမ္မတအနေနဲ့တိုင်းပြည်ကိုသူ့ကိုယ်သူပထမဆုံးမိတ်ဆက်ခွင့်ရတယ်။ဒီအခွင့်အရေးကနောက်တစ်ခါထပ်ရမှာမဟုတ်ဘူး။ American သမိုင်းမှာတိတ်ကိုအရေးကြီးတဲ့အချိန်ခါပါ
။ It's not the solution to our problem.
အစိုးရဟာကျွန်တော်တို့ရဲ့ပြဿနာတွေအတွက်အဖြေမဟုတ်ပဲအစိုးရကပြဿနာဖြစ်နေတယ်လို့ Federal အစိုးရအာဏာကိုကန့်သတ်ဖို့ Ronald Reagan ကပြောခဲ့ပါတယ်ပထမဆုံးလူမဲသမ္မတရဲ့ကျန်းသစ္စာချင်းစုပွဲပဲဖြစ်ဖြစ်ဘယ်လိုအချိန်အခါဖြစ်ပါစေ American ပြည်သူတွေအတွက်တာမန်ထက်ထူးခြားတဲ့အချိန်အခါပါ
တိုင်းပြည်တွေအခြေခံကြတဲ့ဇုံတစ်ခုအကြောင်းအရာပဲဖြစ်ဖြစ်ဖြတ်သန်းခဲ့တဲ့အချိန်ကာလနဲ့သက်ဆိုင်တဲ့အကြောင်းအရာပဲဖြစ်ဖြစ်အထိမ့်အမတ်တရားမိန့်ခွန်းတွေပြောကြလို့ရှိပါတယ
်1809ခုနှစ်ကသမရဟောင်း James Madison ကသူကျန်းသစ္စာကျင်းစုပွဲမှာဝတ်တဲ့ဝတ်ဆုံတစ်ခုလုံးကို American လုပ်တွေကြီးပဲရွေးဝတ်ခဲ့ပါတယ်1953 Dwight D. Eisenhower ရဲ့ကျန်းသစ္စာကျင်းစုပွဲပြီးချစ်တဲ့ပွဲက American စစ်အင်အားကိုပြတဲ့ချစ်တဲ့ပွဲပါ1865 Abraham Lincoln ရဲ့ဒုတိယကျင်းကျန်းသစ္စာကျင်းစုပွဲမှာအာဖရိကနယ်ပေါ် American တွေကိုချစ်တဲ့ပွဲမှာပါဝင်ဖို့ပထမဆုံးဖိတ်ကြားခဲ့ပါတယ်။သမ္မတဟောင်း Woodrow Wilson ရဲ့ဒုတိယမြောက်ကျန်းသစ္စာကျင်းစုပွဲချစ်တဲ့ပွဲမှာမှအမျိုးသမီးတွေပထမဆုံးပါဝင်ခွင့်ရခဲ့ပါတယ်။1942ခုနှစ် William Henry Harrison ရဲ့ကျန်းသစ္စာကျင်းစုပွဲကတော့အထူးစိတ်မကောင်းစရာပါ။အသက်68နှစ်ရှိပြီးအဲ့ဒီအချိန်ကအသက်အကြီးဆုံးသမ္မတဖြစ်ခဲ့တဲ့ Harrison ကရေခဲမှအောက်အထိအေးနေတဲ့ရာသီဥတုထဲမှာတနအီကြာမင်းကုန်းကိုပြောခဲ့ပါတယ်
ကျန်းသက်စာကျင်းစုပွဲတမိုင်းမှာအရှိဆုံးမိန့်ခွန်းမှာ
He wanted to prove
သူကအားနဲ့မှန်နဲ့ပြောနိုင်တဲ့သူသမရတာဝန်ထမ်းဖို့လုံနိုင်ကန်နိုင်ရှိတဲ့သူဆိုတာတက်တည်ပြချင်ခဲ့ပါတယ်အဲ့ဒီညနေမှာပဲ Harrison ဖြားနာခဲ့ပြီးနောက်တစ်လကြာမှကွယ်လွန်သွားပါတယ် American သမိုင်းမှာတက်တန်းအတူဆုံးထမ်းဆောင်ခဲ့တဲ့သမရဖြစ်ပါတယ်ကျန်းသက်စာကျင်းစုပွဲတွေဟာတာမန်ပွဲလမ်းကနေအကြီးအကျယ်ကျင်းပတဲ့အခမ်းအနားတွေဖြစ်လာပါတယ်ရုပ်မြင်သံကြားပေါ်လာပြီးတဲ့အချိန်မှာပိုးပြီးတော့မြင်ရတွေ့ရအရေးကြီးလာပါတယ်
as the duties and responsibilities of the
president တပ္ပတ္ထန်တာဝန်နဲ့ဝန်ကြီးတွေပုံပြီးများလာလို့လဲကျန်းသက်စာကျင်းစုပွဲတွေကပါတီတွေကြီးတဲ့ပွဲတွေနဲ့ပို့ပြီးတော့ခန်းသားတဲ့ခန်းသားကိုကျင်းပလာကြတာပ
ါဒီလူဦးနဲ့ကျန်းသက်စာကျင်းစုပွဲတွေဟာ American Democracy အတွင်းရှိတည်တံ့တာကိုပြသတဲ့အခမ်းအနားတွေလည်းဖြစ်လာပါတယ်ကျွန်မများသတင်းအောင်ပါရှင
်မင်္ဂလာပါကမ္ဘာသတင်းတွေထဲမှာရေတပ်ဖို့ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုငွေရင်းအပေါ်မပြတ်ကောက်မြုပ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါတယ်ကျွန်မနေချင်းနိုင်ပ
ါဘိုင်ဒန်ကိုစောင့်ကြည့်မှုနဲ့အတူတရုတ်ကမြန်မာရဲ့ရိုဟင်ဂျာအရေးတုံ့ပြန်မှုကိုထောက်ခံဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia မှာ Ichinita နဲ့ Sukasa Hadino တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သင့်မခံထားပါဘူးအမေရိကန်ပြည်ထောင်စုမှာသမရအလွှဲအပြောင်းမတိုင်ခင်ကြိုတင်ပြီးတော့အိန္ဒိချင်းနိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့မြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတိုင်းရင်းသားပဋိပက္ခတွေအပေါ်မြန်မာအစိုးရရဲ့ဂိုင်တွယ်ဖြေရှင်းပုံကိုတရုတ်အစိုးရကထောက်ခံမှုရှိတယ်လို့နိုင်ငံသားရေးဝန်ကြီးဝန်ယီကကတိပြုခဲ့တယ်လို့ဆိုပါတယ်ဝမ်ဟာတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိချိန်မှာသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ခီးစဉ်ကိုဒေတာရင်းတရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကိုတိုးချဲ့ဖို့ကြိုးပမ်းမှုတစ်ခုလို့လည်းသုံးသပ်ကြပါတယ်။ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမရဖြစ်ကျန်းသစ်စာချိန်ဆိုမဲ့ဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့ယာရုတာဝန်ကိုထမ်းဆောင်ပြီးဆိုတာနဲ့လူအခွင့်အရေးအပါအဝင်အခြားကိစ္စရပ်တွေနဲ့ပတ်သက်လို့တရုတ်ကိုဖိအားပေးမှုပိုးပြီးပြင်းထန်လာမယ်လို့မျှော်လင့်ရတယ်လို့ဆိုပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယင်ရဲ့တွေ့ဆုံရမှာမြန်မာအနေနဲ့ထိုင်ဝမ်တိဘက်နဲ့ရှင်ချန်းအရေးနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုဆက်လက်ပံ့ပိုးသွားမယ်လို့သမရဦးဝင်းမြင့်ကပြောခဲ့ကြောင်းတရုတ်အစိုးရပိုင်းစင်ဟွာသတင်းမှဖော်ပြထားပါတယ်။ဝမ်ကလည်းတရုတ်အနေနဲ့မြန်မာကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအလုံးကြီး3သိန်းထောက်ပံ့လှူဒါန်းဖို့ရှိတယ်လို့ပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကတိုင်းဒေသပဋိပက္ခတွေကိုဖြေရှင်းရေးမှာတရုတ်ကတက်နိုင်သမျှအကူအညီပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဝမ်ယီကပြောပါတယ်။တရုတ်နိုင်ငံသားရေးဝမ်ယီရဲ့ခီးစဉ်မှာတရုတ်ရဲ့Belt and Road ခေတ္တပိုလန်မှာစီမံကိန်းနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုလည်းမြန်မာခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့ပါတယ်။ဝမ်ယီဟာမြန်မာခီးစဉ်အပြီးမှာအင်ဒိုနီးရှား၊ဘရူနိုင်၊ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးအထူးသဖြင့်ကာဝယ်ဆေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ကကမ်းလှမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။တောင်တရုတ်ပင်လယ်ဒေသတွင်းနိုင်ငံတွေနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုလျှော့ချဖို့ဒါမှမဟုတ်ဆွန့်လွတ်ဖို့ဘိုင်ဒန်ဦးဆောင်တဲ့အမေရိကန်အစိုးရတဲ့အနေနဲ့ဆွဲဆောင်စည်းရုံးကြိုးပမ်းနိုင်တယ်လို့တရုတ်ဘက်ကတွက်ဆထားတဲ့အတွက်အခုလိုဝမ်းရည်ခီးစဉ်မှာကာကွယ်ဆေးကိစ္စပူးပေါင်းဆောင်ရွက်ရေးနဲ့စည်းရုံးဖို့ရှိကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကညညရေးအစိုးရတရက်ဖွဲ့စည်းမယ်ဆိုပြီးရွေးကောက်ပွဲဝင်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးသမားတွေနဲ့တွေ့ဆုံဖို့ကြိုးပမ်းနေပေမဲ့အခြေအတင်ဖြစ်စရာတွေကြုံနေရပါတယ်။ညညအောင်ကြိုးပမ်းဖို့ရည်ရွယ်ထားတဲ့အတိုင်းမဖြစ်ရတာဘာကြောင့်ပါလဲ။ သဘောထားကွာဟာချက်တွေကိုဘယ်လိုကျော်လွှားမလဲဆိုတာတွေကိုတော့ဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုမှာတင်ပြပေးခြင်းပါတယ်ကျွန်မမေခပါ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ဂတိကဝတ်အတိုင်းညီညွတ်ရေးအစိုးရဖော်ဆောင်ဖို့ပါတီအစင်းကြီးကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာဒီနှစ်ဦးမှာတချင်ပြည်နယ်မွန်ကယားနဲ့ရှမ်းပြည်နယ်တွေကတိုင်းရင်းသားပါတီတွေရဲ့ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဖို့လှုံ့ဆော်ခဲ့တာပါဆွေးနွေးမှုတွေလုပ်ဖို့ကြိုးစားပေမဲ့နေရာရွေးချယ်မှုအဆင်မပြေတာတက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးတာတွေမလုပ်ဘဲရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ပဲတွေ့ဆုံတာတွေပဲလုပ်တာကြောင့်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေလာတုံ့တက်သူတွေဘက်ကညီညွတ်ရေးအစိုးရဖော်ဆောင်ဖို့NLD ပါတီမှာတကယ်စိတ်ဆန္ဒရှိရလားလို့မေးခွန်းတွေထုတ်လာကြတာပါဒီတစ်ပတ်ထဲမှာပဲကယားပြည်နယ်မှာကယားဒီမိုကရေစီပါတီနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့လည်းတွေ့ဆုံမဲ့နေရာရွေးချယ်မှုအဆင်မပြေလို့အစီအစဉ်ပြတ်ခဲ့ရပါတယ်ကယားဒီမိုကရေစီပါတီအတွင်းရေးမှူးခူးသဲရဲကတော့တိုင်းရင်းသားတွေနဲ့အာဏာရ NLD ပါတီကြားမှာကွာဟာချက်တွေကြီးကြီးမားမားရှိနေတာကိုပြသရာရောက်တဲ့တာတကတစ်ခုအနေနဲ့တုံ့သက်ပါတယ
်ညီညွတ်တဲ့အစိုးရတကယ်ဖွဲ့ချင်တဲ့တကယ်လက်တွေ့အကောင့်ထဲပေါ်ခြင်းနဲ့ဆိုလို့ရှိတော့သူတို့ရဲ့မာဂျူဟာတွေကပို့တော့ဒါပြုပြင်ဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။တိုင်းရင်းသားတွေနဲ့ပတ်သက်တာတော့ဒါတိုင်းရင်းသားတွေနဲ့လည်းတတိုင်းစီလေးရှိဖို့ရှိလိုတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကျွန်တော်တိုင်းရင်းသားတွေလို့ပြောတဲ့နေရာမှာတိုင်းရင်းသားပါတီတစ်ခုတည်းမဟုတ်ပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတယ်။တိုင်းရင်းသားပါတီရှိတယ်။နောက်ပြီးတော့မှတိုင်းရင်းသားထဲမှာတော့မှဒါတိုင်းရင်းသားလူမျိုးစုကောင်းဆောင်တွေရှိတယ်။အဲစာပီကြီးမှုဖွဲ့တွေရှိတယ်အဲ့လိုလူတွေ ਨੇ ဒါတိတိချာချာညနေဆွနေပြီတော့မှလောက်နိုင်လောက်သွားပြီတော့ဟိုဖြစ်နိုင်တဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆပါတယ
်ရွေးကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိတဲ့အကြောင်းနိုဝင်ဘာမှာကမ်းလှမ်းထားပြီးနောက်ပိုင်းအခုလိုတွေ့ဆုံဆွေးနွေးတာတွေဖြစ်လာတာပါတွေ့ဆုံဆွေးနွေးမှုတွေလုပ်တဲ့ NLD အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့မှာပါတီခေါင်းဆောင်ပိုင်းတွေဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်ဦးအင်တုံကာနော်ဆန်တို့ဦးဆောင်ပါဝင်ထားပါတယ်အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာပါတီဗဟိုအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွေ့ဆုံတာဖြစ်ပါတယ်ဒီလိုမအောင်မမြင်ဖြစ်နေပေမဲ့လက်ရှိအာဏာရပါတီဘက်ကတော့ရွရွချက်ချင်းကွာဟမှုရှိလာနဲ့အခုလိုတွေ့ဆုံဆွေးနွေးမှုမဖြစ်တာဖြစ်ပေမဲ့ရွရွချက်ချင်းတူညီသူတွေနဲ့ဆက်လက်လှုပ်ဆောင်မယ်လို့ပါတီပြောရေးဆိုခွင့်ရဗဟိုကော်မတီဝင်ဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ
်ကျွန်တော်ကအင်ရှင်နေနဲ့ကျွန်တော်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖိတ်ကြပါလေအဲ့ဒါကဒီအင်ရှင်ရဲ့ရုံးကိုမလာလို့ပါဘူးတခြားနေရာဦးပဲလာနေပါတယ်ဆိုတော့အားတော့ဧည့်သည်ရဲ့ကိုယ်ပါရွေးချယ်ပြန်ပါလေခင်ဗျာ။ဒါတော့ကျွန်တော်တို့ဖိတ်ကြားတာကိုမလာတဲ့အတွက်ကျွန်တော်တို့စိတ်ဆုံးချင်းကြီးပဲမဖြစ်ပါဘူး။မဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝန်မဲပါလေ။ဒါတော့လည်းကျွန်တော်တို့ကြီးရဲ့ချက်ချင်းတူညီရောတိုင်းသားနိုင်ငံရေးပါတီများနဲ့စိတ်ဆုံးချင်းကြီးရန်ကြိုးစားနေခြင်းဖြစ်ပါလေ။ကြီးရဲ့ချက်ချင်းကွာမှုရှိတာနဲ့ညခုလိုစိတ်ဆုံးချင်းကြီးမဖြစ်တာတွေလည်းရှိကြတယ်လို့ကျွန်တော်တို့ဟောပါပါမ
ယ်။ NLD ပါတီဥဆောင်တဲ့အစိုးရရဲ့ပြီးခဲ့တဲ့9နှစ်တာကာလမှာလည်းကြီးရထားသလိုလက်နက်ကင်တိုင်းရင်းသားတွေနဲ့ငင်းငန်းရေးအတွက်ဆွေးနွေးမှုတွေမှာတိတာမြင်တာအောင်မြင်မှုမရဘူးလို့ဝေဖန်တာတွေရှိခဲ့သလိုတိုင်းရင်းသားဒေသတွေမှာအခြေအတင်ဖြစ်စရာအဖြစ်ပြက်တွေနဲ့ကြုံခဲ့ရပူပါတယ်တိုင်းရင်းသားတွေနဲ့ဆက်ဆံရေးမှာထိလွယ်ခိုက်လွယ်အခြေအနေတွေရှိနေတာကြောင့် NLD ပါတီအနေနဲ့တတိထားစရာတွေရှိတယ်လို့လည်းအကဲခတ်တွေကထောက်ပြနေကြတာပါနိုင်ငံရေးလေလံသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့ NLD ပါတီကရည်ရွယ်ထားသလိုအမျိုးသားညီညွတ်ရေးရဖို့အခုထပ်ပို့ပြီးအလေးနဲ့စူးစမ်းရလိမ့်မယ်လို့ထောက်ပြသွားပါတယ
်အညွန်အမြင်ရှိရှိအညီတိုင်းဆွေးနွေးဓာတ်တွေကိုခရီးရောင်မလုံးနိုင်ဘူးဆိုရင်ခုနဟလာ2020လွန်ဖွဲ့စည်းမဲ့အစိုးရမှာအမျိုးသားညီညွတ်ရေးဆိုတဲ့အတွင်ပြည့်လက္ခဏာဟာပျောက်ဆုံးသွားပါလေအဲ့ဒီလိုပျောက်ဆုံးသွားတဲ့အကျိုးဆက်အနေနဲ့ကတော့ကျွန်တော်တို့ဟာညမဲ့9နှစ်ကာလအတွင်းမှာလည်းပဲဟလာဟိုရေးချမ်းကြီးလုပ်ငန်းစဉ်မှာအညီတိုင်းဆွေးနွေးရတာတွေပို့ပြီးတော့အကကဲကြကြလာနိုင်ပါတယ်။နောက်ပြီးတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့လမ်းကြောင်းပေါ်မှာယုံကြည်မှုတည်ဆောက်ရေးတင်ပြရေးလုပ်ငန်းစဉ်တွေကလည်းပို့ပြီးတော့ကြန့်ကြာလာနိုင်တယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဟလာလက်ရှိအာဏာရပါတီခေါင်းဆောင်နေနေတဲ့ဒီကိစ္စတွေကိုအမျှော်အမြင်ရှိရှိဆန်းစစ်သုံးသပ်ပြီးတော့တိုင်းရင်းသားတွေနဲ့ဒန်းတူရည်သူညီတိုင်းဆွေးနွေးအဖြေရှာနိုင်ဖို့အဲ့ဒီကနေတဆင့်အမျိုးသားညီညွတ်ရေးအစိုးရပုံစံကိုဖော်ဆောင်နိုင်ဖို့ဥတည်တဲ့နယ်လို့မြင်ပါတယ်။
နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းရင်းသားပါတီ48ပါတီနဲ့ဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါ။ရွေးကောက်ပွဲအနိုင်ရထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမူညီညွတ်ရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြတ်ခဲ့ရပါတယ်။တီဘောမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းလဲဖြစ်နိုင်ငံရေးလေးလာတုံးတက်သူဦးရထွန်းကတော့တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့မဟာမိတ်ဖွဲ့မယ်ဆိုရင် NLD ပါတီအနေနဲ့တတိထားချင်းကပ်စရာတွေရှိနေတယ်လို့သူကရှုမြင်ပါတယ်
။အမှားဆုံးသူ့အတွက်မှာခုနသူတို့ပြောလိုက်တဲ့ကိစ္စဟာဘာလို့ဆိုလို့သားလဲဆိုတဲ့ဟာကိုရှင်းရှင်းလင်းလင်းသူတို့ဟာဖြစ်တယ်နည်းပြီးရင်အဲ့ရှင်းလင်းနဲ့ရှင်းရှင်းလင်းလင်းရှိတဲ့နော်သူ့ရဲ့မူဝါဒသူဖြစ်ချင်တဲ့ရည်ရွယ်ချက်ကိုကျွန်တော်တို့တိုင်းသားပါတီကိုသွားပြီးတော့ဆွေးနွေးတဲ့အခါမှာနိုင်ငံရေးပါတီကိုပဲဆက်သွယ်ပါ data NLD ဘက်ကဆောင်ရွက်တင်တာပေါ့တိုင်းသားတွေဘက်ကကြတော့လေနားလည်ရမှာကအခုဟိုလုပ်နေတဲ့ဆွေးနွေးပွဲတွေဟာနော်ညီညွတ်ရေးဆိုရဖွဲ့ဖို့အတွက်ဖြစ်တယ်ဒါကြောင့်မလို့လမ်းစဉ်ကိစ္စတွေညီညာရေးကိစ္စဘယ်လိုသွားမလဲဖွဲ့စည်းပုံပြင်ဆင်ရေးဘယ်လိုသွားမလဲဆိုတဲ့ကိစ္စတွေကိုမပြောဘဲနဲ့NLD ကပေါ်ဆောင်မဲ့เนาะ NLD ကပြည်သူလူထုကိုဂရိကဝေပေးထားပြီးတဲ့အခါကျတော့အဲသူအစိုးရကပေါ်ဆောင်မဲ့ဓာရီကိုသဘောတူနိုင်မတူနိုင်เนาะဆိုတဲ့ဟာကိုပဲစဉ်းစားပြီးတော့သဘောတူနိုင်နေဆိုရင်တကယ်လို့ကန့်လန့်မယ်ဆိုရင်ပါဝင်နိုင်တယ်မပါဝင်နိုင်ဘူးဒါကိုကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးတင်တယ်လို့ထင်ပါတယ
် NLD ပါတီရဲ့ပြီးခဲ့တဲ့တက်တွန်းတွင်းမှာတော့ချင်းတိုင်းရင်သားဦးဟင်နရီဘင်ဒီယူကိုဒုတိယသမ္မတတာဝန်ပေးခဲ့တာတိုင်းရင်းသားရေးရာဝန်ကြီးတွေခန့်အပ်တာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတိုင်းရင်းသားတွေအရေးဆောင်ရွက်မှုတွေအပေါ်မေးခွန်းထုတ်စရာတွေရှိတာကြောင့်မကြခင်အစိုးရတဲ့အနေနဲ့ဖွဲ့စည်းတဲ့အခါတိုင်းရင်းသားတွေကိုစားပြုနိုင်မဲ့သူတွေဘလောက်ထိပါဝင်လာမလဲဆိုတာကိုလည်းအများကစိတ်ဝင်စားနေတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုကနေတင်ပြပေးလိုက်ရပါတယ်ရှင်။ကျွန်မမိခါပါ
။သောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။အမေရိကန်လွှတ်တော်အဆောက်အအုံမှပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေသွေးတွေတန်ယူစူပူအောင်ချမှုဖြစ်ခဲ့တာကြောင့်သမ္မတထရန့်ရဲ့စီးပွားရေးအဖွဲ့နဲ့ချုပ်ဆိုထားတဲ့ကန်ထရိုက်တွေအလုံးကိုဖျက်သိမ်းမဲ့အကြောင်းနယူးယောက်စီးတီးကကြေညာခဲ့ပါတယ်။သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုကန့်ကွက်ရှုတ်ချလိုက်ပြီးရင်ဆိုင်တုံ့ပြန်သွားမယ်လို့ပြောဆိုထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ဒေါ်နယ်ထရန့်ရဲ့မိုးရမြေနယူးယောက်စီးတီးက Trump Organization နဲ့ချုပ်ဆိုထားတဲ့ contract အလုံးကိုဖျက်မဲ့အကြောင်းမြို့တော်ဝင် D. Blasio ကကြေညာခဲ့တာပါမြို့တော် Washington DC က Congress အဆောက်အုံမှာရွေးကောက်ခံသမ္မတ Joe Biden ကိုလွှတ်တော်ကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်အတွင်း Trump ထောက်ခံသူတွေဝင်ရောက်စီးနှင်တာကြောင့်လူသေဆုံးဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်ဘလို့ပုံစံမျိုးဘလို့နီလန်းမျိုးဘလို့လောက်ရံမျိုးနဲ့မှခွင့်လွှတ်နိုင်စရာမရှိတဲ့ဒီဖြစ်ရက်နဲ့နယူးယောက်မြို့ကပတ်သက်မှာမဟုတ်ဘူးလို့မြို့တော်ဝင် Bill de Blasio ကဇန်နဝါရီလ23ရက်နေ့ဗုဒ္ဓဟူးနေ့ကတရားဝင်ကြေညာချက်ထုတ်ခဲ့တာပ
ါ President of the United States directed a mob against the United States Capitol against the Congress while it was
ရှိကဥပဒေနဲ့အညီတရားဝင်ရွေးကောက်ခံကိုယ်စားလှယ်မဲရီကိုရေးတွက်ဆောင်ရွက်နေခြင်းလွှတ်တော်ကိုလူအုပ်နဲ့ဆန့်ကျင်ဖို့အမေရိကန်သမ္မတကညွှန်ကြားခဲ့ပါတယ်ဥပဒေချိုးဖောက်တဲ့လုပ်ရကြောင်း Trump Organization နဲ့ Contract အလုံးကိုနယူးယောက်မြို့ရဲ့လုပ်ပိုင်ခွင့်နဲ့ရုပ်သိမ်းဖို့ဆုံးဖြတ်ထားပါတယ်ဘာစီပွားရေးမှာဆက်ပြီးမလုပ်တော့ပါဘူး Contract အသုံးနှုံအရာတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်နေတာနဲ့တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေကျူးလွန်ခဲ့ရင်သူတို့အနေနဲ့ contract တွေအလုံးကိုရုပ်သိမ်းခွင့်ရှိပါတယ်လို့မြို့တော်ဝင် De Blasio ပြောဆိုသွားတာဖြစ်ပါတယ်နယူးယောက်မြို့ Central Park ကခြားရဟတ်တစ်ခုနဲ့ရေခဲပြင်စကိတ်ကွင်းနှစ်ခုကိုစီမံခန့်ခွဲမဲ့ contract အလုံးကိုရပ်ပစ်ဖို့စတင်ဆောင်ရွက်နေပြီလို့လည်းမြို့တော်ဝင် De Blasio ကပြောပါတယ်ထရန့်ရဲ့ကုမ္ပဏီကဒီစီမံကိန်းတွေကနေတစ်နှစ်ကိုဒေါ်လာ18တန်းလောက်အကျိုးအမြတ်ရရှိတာဖြစ်ပါတယ်။သမ္မတထရန့်ရဲ့သားဖြစ်သူအဲရစ်ထရန့်ကတော့ဒီကြေညာချက်ကိုရှုတ်ချလိုက်ပြီးဒီကိစ္စရင်ဆိုင်ဖြေရှင်းမယ်လို့ပြောဆိုထားပါတယ်။
မျိုးတော်ဝင်ဒီဘလာစီယိုရဲ့မကျွမ်းကျင်ဉာဏ်ဖြင့်မှုအမှန်တရားကိုမထောက်ထားဘဲဗျောင်းကြကြလစ်လျူရှုမှုပြယုံတစ်ခုဖြစ်တယ်လို့အဲရစ်ထရန့်ကပြောဆိုပါတယ်နယူးယောက်မြို့အနေနဲ့ထရန့်ကုမ္ပဏီနဲ့ချုပ်ဆိုထားတဲ့ contract တွေကိုအဆုံးသတ်ဖို့တရားဥပဒေကြောင့်အရအခွင့်မရှိကြောင်းတကယ်လို့ဆက်ပြီးလုပ်ဖို့ရွေးချယ်မယ်ဆိုရင်တော့ Trump Organization ကိုဒေါ်လာသန်း30ပေးရမှာဖြစ်တယ်လို့ Eric Trump ကပြောပါတယ်။ဒါဟာနိုင်ငံရေးခွဲခြားဆက်ဆံမှုသာဖြစ်ပြီးအာတုံခွန်ဆိုင်တုံ့ပြန်ဆောင်ရွက်ဖို့စီစဉ်နေကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူတွေရဲ့ဇန်နဝါရီလ6ရက်နေ့ကရုံးရင်းဆန်ကပ်မှုတွေကြောင့်သမ္မတရဲ့ပုဂ္ဂလိကစီးပွားရေးဆက်ဆံရေးတွေမှာစူးစူးရွာရွာတက်ရောက်ထိခိုက်မှုတွေရှိနေတဲ့အထက်အခုနယူးယောက်မြို့တော်ဝင်ရဲ့ဆုံးဖြတ်ချက်ကနောက်ဆုံးထွက်ပေါ်လာတဲ့ကိစ္စတစ်ခုဖြစ်ပါတယ်အမေရိကရဲ့ကြီးစား Golf ကစားသမားများအသင်း PGA ရဲ့လာမယ့်နှစ် PGA Championship ကစားပွဲကို Trump ရဲ့ New Jersey Golf ကွင်းမှာမကျင်းပဘူးမဲခွဲဆုံးဖြတ်ပြီး၃ရက်အကြာ New York မြို့တော်ဝင်ရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ် New York မြို့တော်ဝင်ကအခုလိုဆက်ပြီးပြောပါတယ
် One of the contracts Trump organization has had up to now is for
Trump Organization ရဲ့ contract တွေထဲကတစ်ခုကတော့ Bronx ကခောက်ကွင်းတစ်ခုပါဒီ contract ကတော့ Championship ဒဂွန်ဆိုင် Golf ပြိုင်ပွဲတွေကျင်းပဖို့ဖြစ်ပါတယ်အဲ့ဒီမှာဘာဖြစ်သွားတယ်လဲဆိုတော့ Trump Organization ရဲ့ Golf ကွင်းတွေအလုံးမှာပြိုင်ပွဲတွေကျင်းပဖို့ခွင့်မပြုကြောင်း PGA ကပြောဆိုထားပါတယ်လို့ New York မြို့တော်ဝန်ကပြောဆိုခဲ့တာဖြစ်ပါတယ်Twitter နဲ့တခြားလူမှုကွန်ရက်မီဒီယာတွေကသမ္မတထရန့်ရဲ့အကောင့်တွေကိုပိတ်ပင်လိုက်တယ်လို့ပဲ Shopify ကလည်းသမ္မတထရန့်ရဲ့ဆက်ဆံနေတဲ့ online store တွေကိုပိတ်ဖြတ်လိုက်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့နိုဝင်ဘာလ3ရက်နေ့ရွေးကောက်ပွဲအနိုင်ရမှုကိုလွှတ်တော်အမတ်တွေကတရားဝင်အတည်ပြုတဲ့လုပ်ငန်းစဉ်စနေချင်းလွှတ်တော်အဆောက်အုံကိုချီတက်ကြမယ် Save America Marchအမေရိကန်ငုတ်ကဲတင်ရေးချီတက်ပွဲအတွက်ဝါရှင်တန်ကိုရောက်လာတဲ့ထောက်နဲ့ချီတဲ့ထောက်ခံသူတွေကိုဇန်နဝါရီလ6ရက်နေ့မှာသမ္မတထရန့်ကပန်ကြားခဲ့တာပါတရားမဝင်တဲ့သမ္မတရလာမယ်ဒါမျိုးအခြေအနေဖြစ်ခွင့်ပေးလို့မရဘူးလို့သမ္မတထရန့်ကချီတက်လာသူတွေကိုပြောခဲ့တာပါအလေးအနက်ထားတုံ့ပြန်တွန်းလှန်ဖို့ဒီလိုမတွန်းလှန်ဘူးဆိုရင်နိုင်ငံတစ်ခုကိုဘယ်တော့မှရမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်သမရမိန်ကုအပီမှာတော့သမရထရန့်ကိုထောက်ခံတဲ့ထောင်းနဲ့ချီတဲ့လူအုပ်ကလွတ်တော်အဆောက်အုံကပီတောကိုချီတက်ပြီးရဲအသားစီးတွေကိုတွန်းထိုးကြော့ဖြတ်ပြီးလွတ်တော်တွင်ကိုဝင်ရောက်ကြပါတယ်။ဝယုံသုံးကားဖြစ်နေတဲ့လူအုပ်ထဲမှာ6ဦးသေဆုံးရပါတယ်။ဒီမိုကရက်ဥဆောင်တဲ့အောက်လွှတ်တော်ကသမရထရန့်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတရားစွဲပါတယ်။လူသေးဆုံးရတဲ့အထိဖြစ်ခဲ့တဲ့လွတ်တော်အဆောက်အုံဝင်ရောက်စီးနှင်းမှုဖြစ်ရမှာသမ္မတထရန့်ကသူ့ကိုထောက်ခံသူတွေကိုလှုံ့ဆော်အပြေးခဲ့တယ်ဆိုတဲ့အချက်ကိုထောက်ပြပြီးအောက်လွှတ်တော်ကတရားစွဲဆိုလိုက်တာဖြစ်ပြီးဒါဟာဆိုရင်သမ္မတထရန့်အနေနဲ့ဒုတိယအကြိမ်ထပ်မံတရားစွဲဆိုခံရမှုဖြစ်ပါတယ်။ပထမအကြိမ်တရားစွဲခံရတာကတော့2019ခုနှစ်ဒီဇင်ဘာလကဖြစ်ပါတယ်။2020ပြည့်နှစ်သမရရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခန္ဓာမှာအာတာချက်ရဖို့အတွက်ဂျိုးဘိုင်ဒန်နဲ့တားဖြစ်သူကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတတဲ့ဗိုလိုဒီမာဇလင်စကီကိုတွန်းအားပေးကြိုးပမ်းခဲ့တာကြောင့်အာဏာအလွဲသုံးစားလုပ်မှုတရားစီရင်ရေးကိုအဟအတားလုပ်မှုတွေနဲ့ဆွဲဆိုတာဖြစ်ပါတယ်။ဒါပေမဲ့2020ပြည့်နှစ်ဖေဖော်ဝါရီလမှာအထက်လွှတ်တော်ကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာပါ။အခုဒုတိယအချိန်မှာတော့သမရကိုအထက်လွှတ်တော်ကစစ်ဆေးမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။ COVID ကရောဂါကြီးဖြစ်တာတစ်နှစ်ရှိလာတဲ့အချိန်မှာကရောဂါအပေါ်စိုးရိမ်လွန်ကဲစိတ်လျှော့သွားတာကသူ့အတွက် new normal ဖြစ်တယ်လို့ American ပြည်ထောင်စုကကူးစက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာခိုင်စင်ဆန်းကပြောပါရစေ။ Maryland ပြည်နယ် Frederick Memorial ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာခိုင်စင်ဆန်းရဲ့ new normal အတွေ့အကြုံတွေထဲမှာCOVID ကရောဂါနဲ့ပတ်သက်တဲ့မှတ်သားစရာပညာတွေရတာလည်းပါတယ်လို့အခုလိုပြောပြထားပါတယ်။
အရင်တော့ကတော့လေဆက်ဆက်ချင်းဒီကိုဗစ်ယောဂဆက်ဖြစ်တဲ့အချိန်တုန်းကတော့အကောဒီယောဂအသစ်ဆိုတော့စိတ်ထဲမှာလည်းဒီစိုးရိမ်ကြကြမှုတွေရှိရပေါ့လေခုနောက်ပိုင်းကျတော့ဒီယောဂနဲ့ဒီလိုပဲကုသလာလဲကြပြီဆိုတော့ပုံမှန်လိုဖြစ်နေရပေါ့လေအရင်ကတော့ကြောက်စရာလန့်စရာမဟုတ်တော့ဘဲနဲ့ဒါနေစဉ်တူတူကကိုလုံးနေကြအလုပ်တစ်ခုလိုပဲဖြစ်တာပေါ့လေအရင်တော့ဆိုလဲဒီလို patient နေနဲ့ covid patient နေကိုတွားကြည့်ရမယ်ဆိုလို့ရှိရင်ကိုကနည်းနည်းစိတ်ပူရပေါ့ဘာလို့လဲဆိုတော့ကိုကဒီအကြောင်းလဲကောင်းကောင်းမသိပေါ့နော်အဲအရင်ဆက်ဆက်ချင်း January February March လောက်ကပေါ့အဲ့နောက်တော့စိတ်ပူခဲ့ရတာမျိုးအခုဆိုမရှိရဘူးဘာလို့လဲဆိုတော့ဒီယောဂနဲ့ကိုပေါ့နော်ရင်းနှီးခဲ့ရလေကြာပြီအဲ့လိုမျိုးကောင်းနေ glove တွေဝတ်လို့ရှိရင်ကိုမကူးနိုင်ဆိုလည်းသိရဲကိုလည်းနေ့တိုင်း patient တွေကိုကြည့်နေပေမဲ့တခါမှကိုပဲမရခဲ့တော့ပို့ပြီးတော့ကိုပို့ပြီးတော့ပေါ့နော်ဘာလို့နေရမယ်ဘလို့ထမ်းမလဲဆိုတော့ပို့သိလာရပေါ့
အဲ့တော့ဒေါက်တာခိုင်းရဲ့ဒါဆို new normal ဆိုတာကဒီ covid patient တွေကိုကူးတဲ့အခါမှာဟိုကြောက်စိတ်မရှိတော့ဘူးဆိုတာကိုရဲ့ new normal ဖြစ်သွားတယ်လို့ပြောလို့ရလား
ဟုတ်တယ်ဟုတ်တယ်ရှင်အဲကျမတယောက်တည်းမဟုတ်ဘူးပေါ့လေဒီလိုဆေးရုံကလူတွေအကုန်လုံးပဲအထူးဆန်းမဟုတ်တော့တဲ့သဘောပေါ့လေဟိုအရင်တုန်းကတော့ဆေးရောက်လောက်နဲ့ဟိုဆေးရုံမှာတော်တော်လေးဟိုထူးထူးဆန်းဆန်းဒီဟိုကိုကိုဗစ်ပေးရှင့်တွေရှိရဲဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါထူးကြတဲ့ယောဂဖြစ်တာ哦ခုကြတော့အရင်တုန်းကထက်နှစ်ဆသုံးဆလောက်ပိုများနေပြီမဲ့လေဒီကိစ္စကအရင်များနေခါကြတော့ဒါသမီးတို့ကြလို့အဲကိုရီနေ့တိုင်းကြုံတွေ့နေရတဲ့ယောဂတခုလို့ပေါ့နော်နာအကုန်လုံးဒီ next day ရောအဲတွေးဖောက်တဲ့လူတွေရောအဲတတ်မှတ်ရတဲ့လူတွေရောပေါ့နော်ဆရာဟောင်းတွေအကုန်လုံးကပါအရင်တော့အထက်စားလို့ရှင်ပို့ပြီးတော့ရင်းရင်းနှီးနှီးဖြစ်တယ်ပေါ့နော်ဒီယောဂနဲ့
ဟုတ်အရင်ပါလာပြီပေါ့နော်သိပြီးတော့ကြောက်စရာလို့
ဘူးဟုတ်ကဲ့ဟုတ်ရင်ပါလာကြပြီပေါ့
အဲ့တော့ဒီကိုဗစ်မဖြစ်ခင်တော့ကပေါ့ဒီဒေါက်တာခါရဲ့အရင်တော့ကကုသယောဂအထူးကုဆရာဝန်တယောက်အလုပ်ရတဲ့အလုပ်နဲ့အခုကိုဗစ်ကယောဂကြီးရှိလာပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အခြေအနေကိုနှိုင်းရှင်းပြီးတော့ပြောပြပါလားရှင့်
အရင်တော့ကတော့လေကျမတို့ခေါ်ရပေါ့ကွာ consult လုပ်တဲ့အဲ့လိုမျိုး patient တွေကိုကြည့်ခိုင်းနေဆိုလို့ရှိရင်တော်တော်လေးကိုကုသယောဂနဲ့ဆိုင်တဲ့အခြေအနေရှိမှခေါ်တာဆိုတော့ patient အများကြီးမရှိလောက်ပေါ့လေအခုနောက်ပိုင်း covid ကြတော့တည့်ရတိုင်းမယောဂအစိုးရမြန်နေဆိုတော့လေသူတို့ကများသောအားဖြင့်ကုသယောဂဆရာဝန်ကိုကြည့်စေချင်ကြတယ်အဲ့တော့အခုကကိစ္စရလည်းများနေတယ်ဆေးရုံထဲမှာလည်းအဲ80ကျော်ပေါ့နော်အလောက်ထိရှိလာပြီဆိုတော့ patient အရေးအတွက်ကအရင်အထက်စားလို့ရှိရင်2ဆ3ဆလောက်တော့ပိုများတယ်ပေါ့လေအဲ့တော့ဆေးရုံမှာမနက်စောကြီးသွားညဆိုလည်းညောက်ကြမှာပြန်လာအဲ့လိုမျိုးပေါ့လှုပ်တဲ့အချိန်တွေအထက်လာတော့အရင်အထက်ပိုပြီးတော့များတယ်ကိုအားဖြင့်လည်းပြင်းမှန်းတယ်လို့စိတ်အားဖြင့်လည်းပြင်းမှန်းပါတယ်
ဒေါက်တာခရယာကုသယောဂဆရာအထူးကုဆရာဝန်ကြီးတယောက်ပါဆိုတော့ကိုကဒီဘာသာရပ်ကိုပေါ့နော်ကုသယောဂဆရာအထူးကုအလုပ်မယ်လို့စိတ်ကူးပြီးတော့စူးစမ်းခဲ့တဲ့အချိန်တုန်းကပေါ့နော်ဒီလိုမျိုးကတ်ယောဂကြီးဖြစ်လာမယ်လို့မှန်းထားမယ်လို့မထင်ဘူးရှင့်ဟိုကိုစိတ်ကူးတဲ့မှာရှိမယ်မထင်ဘူးလေနော်ဒါကဟိုမမျှော်လင့်ပဲဖြစ်လာတယ်ဆိုတော့အဲ့ဒီအတွက်ကောကို့အတွက်ဟိုဒီလိုမျိုးဟိုထူးခြားတဲ့အတွေ့အကြုံဟိုအပြောင်းလဲဖြစ်တယ်လို့ပြောချင်ပါလေရှင
်ဟုတ်ကဲ့ကျမကဒီ infectious disease ပေါ့နော်ကုသယောဂကိုရွေးချယ်ခဲ့တော့ကုသယောဂကများသောအားဖြင့် antibiotic ပေးလိုက်လို့ရှင်ချက်ချင်းပြောက်သွားတယ် patient တွေချက်ချင်းပြန်ကောင်းတယ်အဲ့လိုအဲ့ဒါမျိုးအတွေ့အကြုံကိုကြိုက်လို့ပေါ့လေဒါမှမဟုတ်လည်းအမှပြောလို့ပဲဒီလိုမျိုးpandemic ကြီးတစ်ခုလုံးနဲ့ကြုံရမယ်ဆိုတော့တခါမှမမှန်းခဲ့ပါဘူးเนาะအဲအခုကြာတော့ပေါ့เนาะဒီလိုမျိုးဆက်ပြီးတော့ယောဂတစ်ခုအစနေပြီးတော့ကိုယ်တိုင်ကိုကြာပေါ့เนาะလက်တွေဘလို treatment အသစ်တွေဟိုပေးရတယ်ဒီဘလိုမျိုးစတင်ပြီးတော့ယောဂတစ်ခုကိုအစနေကုသရတယ်ဆိုတာပို့ပြီးတော့ပေါ့ကိုယ့်ရဲ့ specialty ကိုပို့ပြီးတော့ appreciate ဖြစ်ရတယ်ပေါ့เนาะအဲအဲ့လိုမျိုးလူတွေအများကြီးပဲယောဂ black ပုံမွားရင်းနဲ့တစ်ခုမဟုတ်တစ်ခုနဲ့ကြုံတွေ့နေရအောင်ပါဆိုတော့လေအဲအဲ့လိုမျိုးကိုယ့်ရဲ့ဒီ feel လည်းတော်တော်လေးကို appreciate ဖြစ်မိပါတယ်
အဲ့တော့ဒီ covid ကယောဂကြီးကပေါ့နော်ဟိုစိန်ခေါ်မှုတွေကြားရပဲကိုယ့်အတွက်ဒါရလာတဲ့ရလက်ကောင်းအကျိုးရှိတဲ့ကိစ္စတစ်ခုလို့လည်းပြောလို့ရတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ဒီအခု covid ကယောဂကြီးမှာအကုန်လုံးပဲတူတူပဲဒီဟာကိုသင်ယူရတယ်ပေါ့ယောဂကိုသင်ယူလေ့လာကြရဲဒါကတော့ကိုတယောက်တည်းမဟုတ်ဘူးတနိုင်ငံလုံးတစ်ကွာလုံးအတိုင်းအတာနဲ့ပေါ့လေအဲကိုထက်အများကြီးစီနီယာကြရဲဆရာကြီးတွေလည်းအစားလေ့လာရတာပဲကိုလည်းအစားလေ့လာရတာပဲဆိုတော့လေဒါကတော့တော်တော်ကောင်းတဲ့အတွေ့အကြုံပေါ့နော်ဒါပေမဲ့ဒီလောက်ဆိုးရွားသွားတဲ့တော်တော်စိတ်မကောင်းပါဘူးဒါပေမဲ့လေဒီဟာနေပြီးတော့ပဲဟောကောင်းတဲ့ဘက်ကကြည့်ပြီးတော့ပညာယူရတာပေါ့နော်
ဒါနဲ့တစ်ဆက်တည်းပြေးကျင်တာကအဲ့တော့ကိုယ့်ရဲ့ဒီနေမှုထိုင်မှုပုံစံပိုင်းမှာရောဒီကိုဗစ်ကြောင့်ပေါ့နော်ဒီ new normal အခြေအနေမှာဘယ်လိုတွေပြောင်းလဲသွားတယ်လို့ပြောလို့ရပါလဲရှင့်
အဓိကတော့ဗောလေဒီလုံးမှာပဲအချိန်ကုန်နေတော့အင်းအားဗောမိသားစုနဲ့မတွေ့ရတာနဲ့ကလေးနဲ့မတွေ့ရတာတို့အဲ့လိုမျိုးတော့ရှိရယ်အမ်ပြီးတော့လည်းဒီယောဂနဲ့ပို့ပြီးတော့ယင်းနေလာပြီဆိုပေမဲ့ကိုကတော့ဒီယောဂကိုအင်းကိုတည်သွားမိမလားဆိုရယ်စိတ်ပူတာတော့ရှိတာဗောလေအဲ့တော့အင်းရောက်တဲ့ကောင်းစာခြေစုံအကုန်လုံးလဲချွတ်ရေချိုးစိတ်ကြောအဲ့လိုလုပ်ပြီးမှပဲမိသားစုနဲ့တွေ့ရတဲ့သဘောဗောနော်အဲ့လိုမျိုးတော့အရင်တော့အထက်ကွာပါတယ
်ဘူကယောဂကြီးဖြစ်နေပြီဆိုတာသိလာတဲ့ခါကျတော့ပို့ပြီးတတိထားပြီးလုံလာရတဲ့တခြားအကြောင်းများရောဘာတွေရှိရလို့ပြောနိုင်ပါလဲရှင့်
ဟုတ်ကဲ့ဟိုနေတူရတော့ဗောနော်ဒါတော့ဟိုတာမန်လူတယောက်နေနေပဲပေါ့ဥပမာဈေးသွားတာအစအရင်တော့အထက်အများကြီးပို့ပြီးတော့စိတ်ပူရတယ်အပြင်သွားရလို့ရှင်အများနဲ့တတိချက်နေရတာဗောလေအရင်တော့ကဒီလောက်ကြီးဒေတာစရာမရှိပေမဲ့အခု new normal ဒါတော့ကိုယ့်ရဲ့မသိစိတ်ကလည်းအလိုလိုနဲ့လုံးမိနေရဗောလေဒီလိုမျိုးတတိထားရတယ်ရော
Maryland ပြည်နယ် Frederick Memorial ဆေးရုံကကုသယောဂအထူးကုဒေါက်တာခိုင်စင်ဆန်းဖြစ်ပါတယ်ရှင်ကိုဗစ်ကယောဂကြာရှည်လာတဲ့အတွက်အတော်အလားဆင်ခြင်ထိတ်ထုတ်နေရတဲ့အခြေအနေပေါ်ငြင်းဝေလာကြမယ်ဆိုတာနားလည်ပေမဲ့ယောဂမကူအောင်ကာကွယ်လှုပ်ဆောင်တဲ့နာတွေကိုမပေါ်ချဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ဒီမှာအေးသနာကြော်ပါအမေရိကန်ပြည်အောင်စုမှာလာမယ့်ဗိုလ်သူနေ့ကျင်းပမယ်သမရသည်ကျန်းသစ္စာကျင်းစုပွဲမှာထိတ်တဲအနုပညာရှင်တွေပါဝင်ကြမှာဖြစ်ပါတယ်အဆိုတော့လေဒီဂါဂါကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအသစ်ဖြစ်တဲ့ကျန်းသစ္စာကျင်းစုပွဲမှာနိုင်ငံတော်တချင်းကိုတီးဆိုမှဖြစ်ပြီးတော့မစ္စတာဘိုင်ဒန်ကျန်းသစ္စာကျင်းစုချိန်မှာတော့အမေရိကန်လွှတ်တော်ကက်ပီတယ်အဆောက်အုံရဲ့နောက်ဖက်မျက်နှာစာမှာတော့အဆိုတော့ဂျန်နီဖာလိုပက်စ်ကဖျော်ပြမှာပါဒီကျန်းသစ္စာကျင်းစုပွဲမှာတော့ဝါရှင်တန်ဒီစီကနာမည်ကျော်ဂျော့ချ်တောင်တက္ကသိုလ်ဥက္ကဋ္ဌဟောင်းရေဗရန်Leo O'Donovan ကဒီကျန်းသစ္စာကျင်းစုမှုကိုကြီးကြပ်ပြီးတော့လှုပ်ဆောင်ပေးမှဖြစ်ပြီးတော့ကရီးသစ္စာရုပ်ဆိုတာကိုတော့ဂျော်ဂျီယာပြည်နယ်ကမိသက်သမားအန်ဒရီဟောကတိုင်ပေးမှဖြစ်ပါတယ်။နိုင်ငံလက်ရွေးစင်လူငယ်ကဗျာဆီယာမလေးအမန်ဒါဂေါ့မန်ကလည်းကဗျာရွတ်ဖတ်ဖို့ရှိပါတယ်။ဒီဇန်နဝါရီလ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျင်းစုပွဲကိုဂုဏ်ပြုမှုအနေနဲ့အဲ့ဒီနေ့ရုပ်မြင်သံကြားကပြသမယ့်အထူးအစီအစဉ်မှာတော့ကမ္ဘာကျော်ဟောလိဝုဒ်မင်းသားကြီးTom Hanks ကအစီအစဉ်တင်ဆက်သူဖြစ်တဲ့တာဝန်ယူပြီးတော့ဆောင်ရွက်ပေးမှာပါမိနစ်60ကြာထုတ်လွှင့်မဲ့အစီအစဉ်ကို Celebrating America America အတွက်အောင်ပွဲခံခြင်းလို့နာမည်ပေးထားပြီးတော့အဲ့ထက်မှာတော့နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ Rock အဆိုရော John Bon Jovi နောက်ပြီးတော့ American နာမည်ကျော်အဆိုရောကြီး Bruce Springsteen တို့အပြင်နောက်ပြီးတော့အဆိုရောတွေဖြစ်တဲ့ Demi Lovato Justin Timberlake and Clay Monster တို့အပါအဝင်တခြားအမှုပညာရှင်တွေပါပါဝင်မှာပါအမေရိကန်ပြည်အောင်စုမှာကိုဗစ်ကူးစက်ကပ်ဘေးကလည်းပြင်းထန်နေတဲ့အချိန်မလို့ဒီနေ့သမရကျန်းသစ္စာကျင်းစုပွဲကိုတော့အရင်ခေါက်တွေကလိုအထူးခန့်ခန့်နာနာကျင်းပလို့မရပဲနဲ့ထုံးစံလှုပ်ဆောင်နေကြသမရကလွတ်တော်ကနေအိမ်ဖြူတော်ကိုလမ်းလျှောက်သွားတာမျိုးပြီးတော့ညအကဝဲသဖြင့်ကျင်းပတာမျိုးလုပ်လို့မရတော့ပါဘူးဒါပေမဲ့လည်းအခုညပိုင်းမှာပြသမယ့်ရုပ်မြင်သံကြားအထူးအစီအစဉ်မှာတော့ဒီလိုခက်ခဲလာတဲ့အချိန်ကာလမှာအမေရိကန်ပြည်သူတွေရဲ့ခံနိုင်ရည်စွမ်းအားနောက်ပြီးတော့တရေကောင်းဆံမှုစီးလုံးပြီးတော့စိတ်ထားခံမှမှုတွေနဲ့နိုင်ငံကိုပြန်ကူစားတည်ဆောက်သွားမယ်ဆိုတာပြသတာဖြစ်ပါတယ်လို့ကျန်းသစ္စာကျင်းစုပွဲကျင်းပရေးကော်မတီကပြောပါတယ်။တမရကျန်းသစ္စာကျင်းစုပွဲရုပ်မြင်သံကြားအထူးအစီအစဉ်ကို CBS, ABC, CNN, NBC နဲ့ MSNBC, American ရုပ်သံလိုင်းတွေကနေပြီးတော့တပြိုင်နက်ပြသမယ်အပြင်YouTube, Facebook, Twitter နဲ့တခြား online လူမှုကွန်ရက်အစမျက်နှာတွေမှာလည်း American ပြည်အောင်စုအရှိကျန်းဆန်တော်ချင်းည၈နာရီခွဲကနေ၁၀နာရီမြမပြည်အချိန်နဲ့ဆိုရင်တော့ဇန်နဝါရီလ22ရက်နေ့ကြာသပတေးမနေ့၈နာရီကနေ9နာရီခွဲအချိန်မှာပြသမှာဖြစ်ပါတယ်။ဒီ American ပြည်အောင်စုရဲ့46ရောက်မြောက်သမ္မတကျန်းသစ္စာကျင်းစုပွဲဆိုလို့တစ်ချိန်ကသမ္မတတွေထဲမှာအထူးနာမည်ကျော်တဲ့သမ္မတ John F. Kennedy ရဲ့ကျန်းသစ္စာကျင်းစုပွဲကတော့ဒီနှစ်အဲ့ဒီရက်မှာပဲ260တင်းပြည့်သွားခဲ့တာပါ။နောက်ထပ်3နှစ်အကြာမှာတော့သူသမ္မတဒုတိယသက်တမ်းရွေးချယ်ခံရဖို့အတွက်မဲဆွယ်စီယုံရီခီးထွက်စဉ် Texas ပြည်နယ်မှာသူ့ရဲ့ရင်တန်းကိုတနက်နေ့ခြောက်ပစ်ခဲ့လို့ကွယ်လွန်ခဲ့တာဖြစ်ပါလိမ့်ရှင်။ Took my crew to Japan, party like I
there she is. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ American အစိုးရရဲ့သဘောထားမြင်အဘော်ကိုတင်ပြပါရောင်းမယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရောက်ကိုရီးယားအစိုးရကနျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နက်အစီအစဉ်တွေဆွန့်လွတ်အောင်ဖိအားပေးရေးကြိုးပမ်းပြီးဆုံးဖြတ်ချက်တွေချမှတ်နေပါတယ်။အဲဒီဆုံးဖြတ်ချက်တွေထဲမှာရောက်ကိုရီးယားကအကြီးအကျယ်သေးချေပြည့်စည်နိုင်တဲ့လက်နက်တွေထုတ်လုပ်နိုင်ရေးရန်မုံငွေအတွက်တဘာဝတန်ရာဇာတတွေရောင်းချနေတာကိုပိတ်ပင်ဖို့ရည်ရွယ်ချက်လည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအများစုကလုံခြုံရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံအကောင့်ထဲပေါ်နေကြသလိုလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကနေသွေးဖီးနေတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလည်းတီးခြားတနိုင်ငံချင်းအလိုက်ပိတ်ဆို့မှုတွေနဲ့အရေးယူနေပါတယ်အမေရိကန်ဗန္ဒာရေးဝန်ကြီးဌာနရဲ့ OFAC လို့ခေါ်တဲ့နိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံကနေမြောက်ကိုရီးယားကြောင်ပီသွေးတွေတည်ယူပို့ဆောင်ပေးနေတဲ့ကုမ္ပဏီ6ခုနဲ့ပင်လယ်ကူးသင်္ဘော4စီးကိုပိတ်ဆို့မှုနဲ့ဒီဇင်ဘာလလယ်တုန်းကအရေးယူခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 238 အရမြောက်ကိုရီးယားအနေနဲ့ကြောင်ပီသွေး၊တန်နဲ့ခဲတပ်ထုပင်လယ်စာတွေတင်ပို့ခွင့်ပိတ်ပင်ထားပါတယ်။တရုတ်ကုမ္ပဏီ Weidian Trade Limited ကကုတ်ခဲ့တဲ့ Asian Bridge သင်္ဘောဗြိတိန်နိုင်ငံမှာမှတ်ပုံတင်ထားတဲ့ Always Smooth Limited နဲ့ Good Sublis Limited နောက် Lucky Star သင်္ဘောတို့ကို American ဘဏ္ဍာရေးဝန်ကြီးဌာန OFAC ကနေပိတ်ဆို့မှုနဲ့အရေးယူပြီးအဲ့ဒီကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မှာဖြစ်ပါတယ်အဲ့ဒီသင်္ဘောနှစ်စီးဟာမြောက်ကိုရီးယားစိတ်ကမ်းကနေကြောင်မီသွေးတွေတင်ပြီးဒေတာတွင်ပို့ဆောင်ပေးခဲ့လို့ပါပဲဟောင်ကောင်အခြေစိုက် Silver Bridge သင်္ဘောကုမ္ပဏီနဲ့ BNN အခြေစိုက် Thank You Own ကုမ္ပဏီတို့ကိုလည်း OFAC ကအလားတူအရေးယူလိုက်ပြီးသူတို့နဲ့ပိုင်ဆိုင်မှုနဲ့ဆက်ဆံနေတဲ့ Cambridge နဲ့ The Star 80သင်္ဘောတို့ကိုပါပိတ်ဆို့အရေးယူလိုက်ပါတယ်အဲ့ဒီသင်္ဘောနှစ်စီးဟာလည်းမြောက်ကိုရီးယားစိတ်ကမ်းကနေကြောင်ပီသွေးတွေတင်ပြီးဒေတာတွင်ပို့ဆောင်ပေးခဲ့လို့ဖြစ်ပါတယ်မြောက်ကိုရီးယားနဲ့ BNN ကြားပြေးဆွဲနေတဲ့သင်္ဘောတွေနဲ့ဆက်ဆက်တဲ့ Korea Denzen Trading Company ကိုလည်း OFAC ကအရေးယူထားပါတယ်။ Denzen Trading Company ဟာလွန်ခဲ့တဲ့၄နှစ်ကျော်ကာလအတွင်းမြောက်ကိုရီးယားကကြောင်မီသွေးတွေအများအများတင်ပို့ခဲ့ပါတယ်။ဒီလိုအရေးယူလိုက်ခြင်းအပြင် American Company တွေနဲ့ပုဂ္ဂိုလ်တူချင်းစီအနေနဲ့ပိတ်ဆို့ထားတဲ့ Company တွေကုန်သင်္ဘောတွေနဲ့ဆက်ဆံလုပ်ပိုင်ခွင့်မရှိတော့ပါဘူး။အဲ့ဒီလိုပိတ်ဆို့ခံထားရတဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်မဲ့နိုင်ငံခြားကကုမ္ပဏီတွေနဲ့ဘန်တွေပါအရေးယူခံရနိုင်ပါတယ်။ကုလသမဂ္ဂကကြောင်ပီသွေးမတင်ရဘူးလို့တားမြစ်ထားတာကိုမြောက်ကိုရီးယားကဆက်လက်ချိုးဖောက်နေပါတယ်။အကြီးအကျယ်သေးချေပျက်စီးနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့အဓိကရန်မုံငွေကိုကြောင်ပီသွေးတင်ပို့မှုကနေရရှိလိုပဲဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရကတရားမဝင်လက်နက်အစီအစဉ်တွေထုတ်လုပ်နိုင်ဖို့ဝင်ငွေရရှိရေးအတွက်ကြောင်မီသွေးအပါအဝင်တပ်ထုတူပေါ်ရေးလုပ်ငန်းတွေမှာအကျဉ်းသားတွေနဲ့ကိုယ့်ရဲ့ပြည်သူတွေကိုမကြာခဏဆိုသလိုအာဓမ္မစိတ်ခိုင်းပြီးခေါင်းပုံဖြတ်နေတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မန်နူချင်းကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါCOVID-19 အတွက်ကာကွယ်ဆေးတွေရနေပြီဖြစ်ပေမဲ့ဆေးရတဲ့နိုင်ငံတွေမှာဆေးကိုလက်လန်းမမီပဲဖြစ်နေတာတွေ့ရတဲ့အတွက်ဒန်းတူညီမျှပေးဝယ်နိုင်အောင်ကြိုးစားကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ WHO အမှုဆောင်ဖို့အဖွဲ့အစည်းအဝေးမှာတတိပေးလိုက်ပါတယ်။တနင်္လာနေ့ကရုရှားနိုင်ငံကိုပြန်ပြီးရောက်လာတဲ့အတိုက်ခံခေါင်းဆောင် Alexei Navalny ကိုရပ်ပေါင်း30ချုပ်ထားဖို့မော်စကိုကတရားသူကြီးကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအခုဆက်ခံရသူ 13,400 ကျော်ရှိနေပြီးသေဆုံးရသူက 2,983 ယောက်ရှိပါပြီ။အိန္ဒိယနိုင်ငံမှာလူအများပြားကိုကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးတွေထိုးပေးနေတာဖြစ်ပြီးအခုကိုရိုနာဗိုင်းရပ်စ်ကြောင့်လာပေါင်းများစွာပိတ်ထားတဲ့အထက်တန်းကျောင်းတွေကိုအိန္ဒိယနိုင်ငံမြို့တော်နဲ့အနောက်မြောက်ဘက်ကရာဂျစသန်ပြည်နယ်မှာ
ပြန်ပြီးဖွင့်နေပြတော့မှာဖြစ်ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်ဇီဝေးမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ဒီနေ့ပဲ။
This program has come to you from the Voice of America, Washington.